Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ23ရက်ဒီကနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32နဲ့50တို့ကနေတိုက်ရိုက်ထုတ်နေနေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မထင်ပြထွေးပါရှင်
။ကျွန်မအေးတန်နာကြောင့်ပါရှင်။စီးရီးယားနိုင်ငံမှာစနေနေ့မှာစတင်ပြီးအပြစ်ခတ်ရဲစဲရေးအမေရိကန်ပြည်အောင်စုနဲ့ရုရှားနိုင်ငံတို့အဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီလို့စီးရီးယားအစိုးရဒီကနေ့ပဲပြောသွားပါတယ်။တရုတ်ဟာဒေသကိုထိန်းချုပ်နိုင်စွမ်းပို့ပြီးမြင့်စင်မဲ့လုပ်ရဖြစ်နေတောင်တရုတ်ပင်လယ်ပြင်ထဲကနယ်မြေပိုင်ဆိုင်မှုအငင်းပွားကျွန်းတွေပေါ်မှာရေဒါစနစ်တစ်ခုတပ်ဆင်နေတယ်လို့အမေရိကန်သုတေသနအဖွဲ့တစ်ခုကပြောပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညပိုင်းပြောပြဖို့ရှိပါတယ်မက်ခင်ဖြူထွေးရေ
။ဟုတ်ကဲ့ပါရှင်။မြန်မာစီးပွားရေးတိုးတက်ဖို့အတွက်ဖြူပြင်ပြောင်းလဲစရာတွေအများကြီးရှိနေသေးတယ်လို့ကမ္ဘာ့ဘဏ်နဲ့အတူဒီပညာရှင်တချို့ကထောက်ပြပြောဆိုနေကြပါတယ်
။ဖြစ်မိတဲ့ငွေကြေးကဏ္ဍအတွက်အခြေခံအဆောက်အုံများတိစောက်ခြင်းတို့လိုအပ်တယ်ကိုတွေ့ရှိရပါတယ်။နိုင်ငံပိုင်ပံများကိုဖြူပြင်ပြောင်းလဲခြင်းကဏ္ဍတစ်ဆင့်ငွေကြေးကဏ္ဍဖွဲ့စည်း
ဘဏ္ဍာရေးဆိုင်ရာအကြီးအကဲအရာရှိဒေါ်နန်းထီထီပြောသွားတာပါ။မြန်မာစီးပွားရေးအပေါ်သုံးသပ်ချက်တွေကိုမကြခင်မှာအပြည့်စုံနာဆင်နိုင်ပါရဲ့ရှင်။တခါမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်တဲ့မကြခင်မှာတာဝန်ယူတော့မဲ့Mr. Scott Marcia နဲ့အမေရိကန်ရောက်ပြီးတိုင်းရင်းသားလူမှုအဝင်းဝိုင်းကကိုယ်စားလှယ်တချို့တွေ့ဆုံပြီးတော့ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာနဲ့မြန်မာပညာရေးစနစ်ကောင်းမွန်ဖို့အတွက်ဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲနောက်ချင်းပြည်နယ်မင်းတပ်မျိုးကစီပင်စေးမိလောင်ခဲ့တဲ့သတင်းတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်တာကျော်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါမယ်ရှင်။
စီးရီးယားနိုင်ငံမှာစနေနေ့မှာစတင်ပြီးအပြစ်ခတ်ရဲစဲရေးအမေရိကန်ပြည်အောင်စုနဲ့ရုရှားနိုင်ငံတို့ကအဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီလို့စီးရီးယားအစိုးရကဒီကနေ့ပဲပြောလိုက်ပါတယ်။အစိုးရစစ်တပ်က IS Islamic စစ်သွေးကြောအဖွဲ့နဲ့ Al-Qaeda ကွန်ရက်နဲ့ဆက်ဆက်တဲ့အကြမ်းဖက်အဖွဲ့တွေကိုတော့ဆက်ပြီးတော့စစ်ဆင်ရေးလုပ်နေမယ်လို့အစိုးရရဲ့ကြေညာချက်မှာပြောသွားပါတယ်။ American Russia အစီအစဉ်မှာလည်းအဲ့ဒီစစ်သွေးကြောအဖွဲ့တွေမပါဝင်မဲနဲ့ဒီအစီအစဉ်မှာပါဝင်မဲ့အဖွဲ့တွေအားလုံးတောက်ကြနေမှာအဖြစ်ပေးအတည်ပြုရမှာဖြစ်ပါတယ်။အပြစ်ခတ်ရဲစဲရေးအစီအစဉ်ဟာပိတ်မိနေတဲ့နယ်မြေတွေဖွင့်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နဲ့အရဲသားတွေကိုဘုံကျဲတိုက်ခိုက်နေတာတွေရက်ဖို့တောင်းဆိုတာတွေဆိုရင်ဒီအစီအစဉ်ကိုသဘောတူတယ်လို့ Syria ရဲ့အဓိကအတိုက်အခံ High Negotiations Committee ကတင်းလာနေညမှာပြောသွားခဲ့ပါတယ်။တင်းလာနေညမှာပဲထုတ်ပြန်သွားတဲ့ပူရဲကြေညာချက်တစ်စောင်မှာတော့ Syria ပြည်ပခန့်မှာပါဝင်နေတဲ့အဖွဲ့တွေအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ဒါကအစအဲအားအသုံးပြုမှုကိုထိန်းချုပ်ထားရမယ်လို့အမေရိကန်နဲ့ရုရှားကပြောထားပါတယ်။ဒါ့အပြင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့အကူအညီတွေပေးတာကိုဒီပိတ်မိထားတဲ့နယ်မြေတွေကိုအကန့်အသတ်မရှိဝင်ထွက်ခွင့်ပေးဖို့လည်းသဘောတူရမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့ဒီအပြစ်ရဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာဒီကနေ့အင်္ဂါနေ့မှာအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်မှာမေးခွန်းတွေကိုဖြေကြားရမှာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်ပါကစ္စတန်တရုတ်နဲ့အမေရိကန်နိုင်ငံတွေကတန်တမန်တွေအနေနဲ့ကာဘူးမြို့တော်မှာအာဖဂန်ငြိမ်းချမ်းရေးအတွက်ထပ်မံဆွေးနွေးနေပါပြီ။အာဖဂန်နစ္စတန်ဆိုးရွားကလှုပ်ချင်တဲ့တာလီဘန်သဘုံတွေနဲ့တိုက်ရိုက်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်အချိန်နဲ့နေရာသတ်မှတ်ဖို့ဒီလေးနိုင်ငံဆွေးနွေးပွဲကနေလှုပ်ပေးနိုင်မယ်လို့မျှော်လင့်နေချိန်မှာဒီနေ့ဆွေးနွေးပွဲတွေစတင်လိုက်တာပါ။ဒီဆွေးနွေးပွဲမှာမေခွန်းဖြစ်ရမှာအာဖဂန်နိုင်ငံသားဝန်ကြီးဆလာဟူဒင်ရာဘာနီကတာလီဘန်နောက်ဒုတိယအကြီးဆုံးသဘုံအဖွဲ့ဖြစ်တဲ့Hips e Islamic နဲ့အခြားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလှုပ်ဖို့ရှိတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့ထပ်မံကမ်းလှမ်းလိုက်ပါတယ်။နိုင်ငံသားဝန်ကြီးရာဘာနီကအခုလေးနိုင်ငံဆွေးနွေးပွဲမှာငြိမ်းချမ်းရေးဆွေးနွေးပွဲအတွက်မူပေါင်းနဲ့လမ်းပြမြေပုံတွေဆွဲပြီးသွားပြီးဒါကြောင့်ဒီလမကွန်ခင်တာလီဘန်နဲ့တိုက်ရိုက်ဆွေးနွေးပွဲတွေလှုပ်ဖို့နေ့ရက်နဲ့နေရာလိုအသေးစိတ်တွေသတ်မှတ်နိုင်ဖို့အဆိုပြုထားတယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့တာလီဘန်သဘုံတွေဘက်ကတော့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ဖို့ဆန္ဒရှိမရှိကိုထုတ်ပြောထားခြင်းမရှိသေးပဲအာဖဂန်နိုင်ငံတဝက်မှာဆက်ကျင်တိုက်ခိုက်ရေးတွေတိုးမြင့်လှုပ်ဆောင်နေပြီးနိုင်ငံတကာတပ်တွေရုတ်သိမ်းတီးမှတ်တာငြင်းချင်းဆွေးနွေးနိုင်မယ်လို့အရင်ကအတိုင်းယက်တီထားပါတယ်။ဒါပေမဲ့ Hips e Islami တပုံအဖွဲ့ကဂီရတ်ဘာဟီယာကတော့သူတို့အနေနဲ့ဒီအစိုးရကမ်းလှမ်းချက်ကိုအလေးနက်ထားဆွေးနွေးနေတယ်လို့ထုတ်ပြောခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးရာဘာနီဘက်ကတော့နှစ်ဖက်ယုံကြည်မှုတိစောက်နေမှုသဘောတူဘက်ကနေအကြမ်းဖက်မှုတွေတစုံတရာ short ချတာမျိုးတွေလုပ်ဖို့လိုတယ်။ဒါမှငြင်းချင်းလုပ်ငန်းစီရှေ့ဆက်နိုင်မှာဖြစ်တယ်လို့အလေးနက်ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာကျင်းပနေတဲ့တမရလောင်ပနာမာရွေးချယ်မှုတွေမှာနိုင်ငံအရှေ့မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းတို့မှာအနိုင်ရပြီးတဲ့နောက်အမေရိကန်တမရလောင်နေရာရရှိရေးကြိုးပမ်းနေတဲ့တန်းကြွယ်တထည်ကြီးဒေါ်နယ်ထရမ့်ဟာနိုင်ငံအနောက်ချမ်းမှာဒီကနေ့ကျင်းပမဲ့နာဗာနာပြည်နယ်က Caucus Party တွင် maybe where မှာ နိုင်ရ ဖို့ ကိုယ့် ဘက်ကို ယုံကြည်နေပုံ ရပါတယ်။ နောက်ဆုံးထွက်လာတဲ့ Tabora Sitan ကောက်ယူမှုတွေအရလဲ Mr. Trump ဟာ40ရာခိုင်နှုန်းထောက်ခံမှုရပြီးတော့ Republican ပြိုင်ဘက်တွေကမှစေစုံမှရှိနေပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Marco Rubio နဲ့ Ted Cruz တို့ကတော့ထောက်ခံမှု20ရာခိုင်နှုန်းလောက်စီနဲ့ဒုတိယနေရာအတွက်တဦးနဲ့တဦးတိတ်မကွာတဲ့အနေအထားမှာရှိပါတယ်။ဒီနေ့နီဗားဒါးက caucus ကိုမဲဆန္ဒရှင်အရေးအတွက်များရောက်လာခဲ့ရင်တော့နောက်တစ်ပတ်မှာပြည်နယ်ဆယ်ပြည်နယ်ကျော်မှာတနေ့တည်းပြိုင်လူမဲပေးကြမဲ့ Super Tuesday Super Inga နေ့အတွက်သမရကိုယ်စားလှယ်လောင်းတွေအရှင်ရသွားမှာဖြစ်ပါတယ်။အဲ့ဒီအချိန်မှာပြည်နယ်တိုင်းရဲ့သုံးပုံတစ်ပုံမှာအကျိုးရွေးချယ်ပွဲတွေကျင်းပပြီးဖြစ်မှာပါ။အထက်လွှတ်တော်အမတ် Cruz နဲ့ Mr. Trump တို့လိုမျိုးဘဲပြည်နယ်မှာမှအနိုင်မရသေးတဲ့ Mr. Rubio ကတက်တန်းရှိအထက်လွှတ်တော်အမတ်လည်းဖြစ်သမရနေရာအတွက်ဝင်ရောက်ရှင်ပြိုင်ဘူးသူလည်းဖြစ်တဲ့အထက်လွှတ်တော်အမတ် Bob Dole အပါအဝင်ဝါရင် Republican တို့ရဲ့ထောက်ခံမှုကိုဒီကနေ့ Caucus မတိုင်းမီရရှိထားပါရဲ့ရှင်
။ဥရောပကိုနိုင်ငံရှေ့ပြောင်းဝင်ရောက်လာမှုပြဿနာပေါ်မကြာခင်ကဆုံးဖြတ်ချက်တွေချခဲ့တဲ့အတွက် Australia နိုင်ငံကနေဆုံးဖြတ်ခဲ့တာကို Greek နိုင်ငံကတရားဝင်ကန့်ကွက်လှတွေပေးပို့လိုက်ပါတယ်။ Greek နိုင်ငံရဲ့ဝင်ကြီးအနေနဲ့ဂရိနိုင်ငံဆိုင်ရာဩစတြေးလျသံမကြီးကိုဆင့်ခေါ်ပြီးဩစတြေးလျဆွေရကနေနိုင်ငံရေးခွင့်လွှတ်ခွင့်လျှောက်ထားသူအရေးအတွက်ကိုကန့်သတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မကျေနပ်ကြောင်းထုတ်ပြောလိုက်ပါတယ်။အခုလိုဆုံးဖြတ်ချက်ကြောင့်ဒီရွှေပြောင်းဝင်ရောက်လာသူတွေဟာဂရိနိုင်ငံမှာဆက်တောင်းတင်နေမှာဖြစ်ပါတယ်။ဒီနိုင်ငံရွှေပြောင်းဝင်ရောက်လာမှုပြဿနာအတွက်ဩစတြေးလျနိုင်ငံမှာနှက်ဖြက်လုံးမဲ့စည်းဝေးကိုလည်းဂရိနိုင်ငံကိုမဖိတ်ခေါ်ခဲ့တဲ့အတွက်ဂရိဘက်ကဒေါသထွက်နေပါတယ်။ဒီနှစ်ချံစီဝေကိုဩစတြေးလျနဲ့အတူအယ်ဘေးနီးယား၊ဘော့စနီးယား၊မက်ဆီဒိုနီးယားနဲ့ဆလိုဗေးနီးယားအပါအဝင်ဘော်လ်ကန်ဒေသနိုင်ငံတွေအများပြားတက်ရောက်ကြမှာဖြစ်ပါတယ်။တနင်္လာနေ့တုန်းကတော့ဂရိရဲတွေကမက်ဆီဒိုနီးယားနယ်စပ်စခန်းတစ်ခုကဒုက္ခသည်ရာပေါင်းများစွာကိုစတင်ဖျက်ရှားမှုတွေပြုလုပ်ခဲ့ပါတယ်။အရင်နောက်အင်ကာနေ့မှာအာဖဂန်နစ္စတန်ကအများစုဖြစ်တဲ့ဒီရွှေပြောင်းဝင်ရောက်လာသူတွေကိုအေသင်မြို့တော်ကိုသွားတဲ့ဘတ်စကားတွေပေါ်တင်ပြီးစစ်တပ်ထိန်းသိမ်းစခန်းတစ်ခုကိုပို့ဆောင်ခဲ့ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ရဲ့အမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။တရုတ်ဟာဒေတာကိုထိန်းချုပ်နိုင်စွမ်းပို့ပြီးမြင့်စေမဲ့အလုပ်ရဖြစ်နေတောင်တရုတ်ပင်လယ်ပြင်တွေကနယ်မြေပိုင်ဆိုင်မှုအငင်းပွားကျွန်းတွေပေါ်မှာရေဒါစနစ်တစ်ခုကိုတပ်ဆင်နေတယ်လို့သိကြလွတ်လပ်တဲ့အမေရိကန်သုတေသနအဖွဲ့တစ်ဖွဲ့ကပြောပါရယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝေါင်းယီအမေရိကန်နိုင်ငံကိုမလာခင်လေးမှာပဲဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးအဖွဲ့ CSIS ကဒီအစီရင်ခံစာကိုထုတ်ပြန်လိုက်တာပါ။CSIS ရဲ့အာရှဒေတာရေးချောင်းဆိုင်ရာပွင့်လင်းမြင်သာရေးဌာနကဂျိုရူးကနေရယူထားတဲ့ပုံတွေကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီထက်မှာတော့ Spartly ကျွန်းစုထဲမှာရှိတဲ့ Cateron ကြောက်တန်းပေါ်မှာအစစ်မြေရေဒါစနစ်တစ်ခုမီးပြားလိုက်တစ်ခုရဟယင်စဉ်သက်နိုင်တဲ့နေရာတစ်ခုမြေအောက်ကရုတ်ချင်းနဲ့တခြားဆက်သွယ်ရေးပစ္စည်းကိရိယာတွေပါတဲ့ပုံတွေကိုတွေ့ရပါတယ်။ဒီရေဒါစနစ်ဟာတောင်တရုတ်ပင်လယ်ပြင်ရဲ့မြောက်ဘက်မှာမြေပြင်နဲ့ဝင်ဟင်အသွာလာတွေပေါ်စောင့်ကြည့်နိုင်စွာအများကြီးပိုကောင်းသွားမဲ့စနစ်ဖြစ်တယ်လို့အစိုးရခန့်စားထဲမှာဖော်ပြထားပါတယ်။Spartly ကျွန်းစုတွေကတခြားကျွန်းငယ်တွေပေါ်မှာလဲရေဒါစနစ်တွေတိစောက်နေပုံရတယ်လို့ CSIS ကပြောပါရယ်ရှင
်။မြန်မာနိုင်ငံမြောက်ပိုင်းနေရာတချို့မှာဖြစ်လာတဲ့စစ်ရေးပဋိပက္ခတွေကြောင့်အရသာထိခိုက်တွေနဲ့ဒုက္ခတွေထောင်ကနန်းလောက်ထွက်ပြေးနေရတဲ့ပေါ် EU ဥရောပသမဂ္ဂအနေနဲ့စိုးရိမ်မကင်းဖြစ်နေကြောင်းဥရောပသမဂ္ဂရန်ကုန်ရုံးကထုတ်ပြန်လိုက်ပါတယ်။ဒီတိုက်ပွဲတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေလိုအကာအကွယ်လိုအပ်သူတွေရဲ့အသက်အန္တရာယ်တွေစိုးရိမ်စရာရှိပြီးမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာမဖြစ်မနေလိုအပ်တဲ့ယုံကြည်မှုတွေကိုလည်းထိခိုက်စေတယ်လို့EU ဥရောပသမဂ္ဂကထုတ်ပြောလိုက်ပါတယ
် The EU urges restraint on all sides and calls for dialogue in order to immediately end hostilities and work towards genuine
ဥရောပသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံ Valerie Zarek ကအားလုံးပါဝင်ပြီးရေရှည်ခံမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲတွေအားလုံးချက်ချင်းရဲ့ဆိုင်းချနိုင်ဖို့ပဋိပက္ခမှာပါဝင်တဲ့ဘက်အားလုံးကအခြေအနေတွေကိုထိန်းသိမ်းသိသိကင်တွယ်ကြဖို့နဲ့တွဲဆုံဆွေးနွေးကြဖို့ပြောဆိုသွားတာဖြစ်ပါတယ်ဒါအပြင်ပဋိပက္ခတွေဖြစ်ရနေမြေအတွင်းကအရသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရတဲ့လေဝိုင်းဝန်းအဖြေရှာညှိနှိုင်းဆောင်ရွက်ချဖို့ EU ကတိုက်တွန်းထားပါတယ်အခုနှစ်ဆိုင်ပိုင်းကစလို့ရှမ်းပြည်နယ်အတွင်းမှာ TNLA ပလောင်လက်နက်ကင်ဖွဲ့နဲ့အဆက်စေတောင်ပိုင်းတပ်ဖွဲ့အရှာနေမြေအငင်းပွားပြီးအပြန်အလှန်တိုက်ပွဲတွေဖြစ်တာကြောင့် ဒုက္ခတဲ့3000ကျော်နေရတင်းရှောင်နေကြသလိုမြောက်ပိုင်းကချင်ပြည်နယ်နဲ့အခြားရှမ်းပြည်ဒေသအချို့မှာလည်းစည်ရဲတင်းမာမှုတွေရှိနေပါတယ်။ TNL နဲ့ SSC တောင်ပိုင်းကြားပဋိပက္ခအပေါ်မှာအခြားတိုင်းဒေသအဖွဲ့အစည်းတွေကဂျာဝန်ညှိနှိုင်းမှုစ조사နေချိန်မှာပဲ TNL နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေလည်းဆက်ဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေနဲ့ပတ်သက်လို့ငင်းငင်းချင်းချင်းဖြစ်ရှင်းမှုရန်ကုန်အမေရိကန်တိုင်းရင်းကလည်းပြီးခဲ့တဲ့သတင်းပတ်ကတိုက်တွန်းခဲ့ပါတယ်။ပြည်သူ့လွတ်တော်မှာရှမ်းပြည်တိုက်ပွဲအခြေအနေတွေပေါ်အရေးကြီးဆိုကိုတင်သွင်းခဲ့ပြီးတိုက်ပွဲတွေရက်စဲဖို့တောင်းဆိုခဲ့တာလည်းရှိပါတယ်ခင်ဗျာ။
IS Islamic စစ်သွေးကြောအဖွဲ့ရဲ့ဝင်ဖို့အတွက်ဆီးရီးယားနိုင်ငံကိုတွားရောက်ခဲ့တယ်ဆိုတော့အင်ဒိုနီးရှားနိုင်ငံသား၄ဦးကိုစင်ကာပူနိုင်ငံတာဝန်ရှိသူတွေကသူတို့နိုင်ငံကိုပြန်ပို့လိုက်ပါတယ်။သူတို့၄ဦးဟာတနင်္ဂနွေနေ့မှာဖမ်းခံရတာဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံဘက်တမ်ကျွန်းကိုပြန်ပို့လိုက်တာဖြစ်ပါတယ်။သူတို့ဗက်တမ်နိုင်ငံတကာစိတ်ကန်းကိုရောက်ရောက်ချင်းပဲရဲကဖမ်းလိုက်တာပါ။အသက်15နှစ်တူအပေါင်းဝင်အကြမ်းဖက်သမားလို့တန်တရာရှိခံရတဲ့သူတို့၄ဦးလုံးဟာအင်ဒိုနီးရှားနိုင်ငံရဲ့ကျွမ်းမကြီးဖြစ်တဲ့ဂျာဗာကျွမ်းကဖြစ်ပါတယ်။သူတို့ကပထမဂျာကာတာမြို့ကနေစင်ကာပူနိုင်ငံကိုတွားရောက်ခဲ့ပြီးတော့အဲဒီကမှမလေးရှားနိုင်ငံဂျဟောမြို့ကိုတွားပြီးတော့မှစင်ကာပူနိုင်ငံကိုပြန်ရောက်လာတာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံမှာလူများပြားသက်ဖြက်ခံခဲ့သူသုံးခဲ့တဲ့ iPhone ကိုFederal စုံစမ်းစစ်ဆေးရေးပြည်သူ FBI ကနေအချက်အလက်ဝင်ယူခွင့်ရဖို့ Apple Computer Company ဘက်ကညှင်းဆိုခဲ့တာကိုထောက်ခံသူတွေက FBI ဌာနချုပ်အပါအဝင်မြို့ကြီး40မှာဒီနေ့ဆန္ဒပြပွဲတွေလုပ်ဖို့ပြင်ဆင်နေပါတယ်။အနာဂတ်အတွက်တော်ပွဲဝင်ကြလို့အမည်ပေးထားတဲ့ Digital Online အခွင့်အရေးလှုပ်ရှားမှုအဖွဲ့အနေနဲ့ New York, San Francisco, Minneapolis, Hong Kong နဲ့ London လိုမြို့ကြီးတွေက Apple ဆိုင်တွေမှာဒီပွဲတွေကိုလုပ်ဖို့စီစဉ်နေတာပါ။ဒီ Digital လှုပ်ရှားမှုအဖွဲ့ဝင်တွေကပုဂ္ဂိုလ်ရဲ့တရင်ချက်လက်တွေကိုလုံခြုံအောင်ထိမ့်သိမ်းရေးကြိုးပမ်းမှုတွေကိုထောက်ခံဖို့ရည်ကြီးတယ်။အစိုးရဘက်ကဒီခုံရုံးတိုက်ပွဲမှာ Apple ကိုနိုင်သွားရင်ဒီ Digital ခေတ်မီဆက်သွယ်ရေးကိရိယာတွေအားနည်းသွားမယ်လို့ထောက်ပြနေကြပါတယ်။ American အစိုးရအရာရှိတွေကတော့ California ပြည်နယ် San Bernardino မြို့မှာလူ14ဦးကိုမနစ်ကတပ်ဖြတ်ခဲ့တဲ့ Syed Zewan နဲ့သူ့မျိုးသမီး Tafshin Malik တို့တုံးခဲ့တဲ့ဖုန်းတွေကအချက်လက်တွေကိုထုတ်နိုင်ဖို့ Apple Company ဘက်ကဖွင့်ပေးဖို့ကိုအလို့ရှိနေတာပါ။ Apple Company ကတော့ဒါကိုအခုချိန်ထိညှင်းဆန်ထားပါတယ်။ FBI စုံစမ်းစစ်ဆေးရေးပြည်သူအနေနဲ့ခုလိုတောင်းဆိုနေတာကကုမ္ပဏီရဲ့အစ်မြင့်လှုပ်ဝက်ကုတ်ဖန်တီးမှုကိုနောက်ဘက်ကဖွင့်ချဖို့လမ်းပွင့်သွားစေနိုင်တယ်။အနာဂတ်မှာတလွဲသုံးသူလက်ထဲကိုဒီနည်းပညာရောက်သွားရင်မရေတွက်နိုင်လောက်အများပြားတဲ့ Apple Computer ဖုန်းသုံးသူတွေအတွက်ခိုးဝင်ရှာဖွေခံရဖို့လမ်းပွင့်ပေးလက်တို့ဖြစ်သွားနိုင်တယ်လို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဲအေးသနာကျော်နဲ့ကိုဝင်းမင်းတို့ကကြည်ညာပေးခဲ့ကြတာပါ။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတစ်လက်တင်ပြပေးချင်ပါရယ်။အရင်ဆုံးဒီမြန်မာစီးပွားရေးတိုးတက်မှုအပေါ်မှာကမ္ဘာ့ဘဏ်ကဘယ်လိုသုံးသပ်ထားလဲကြည့်အောင်ပါ။မြန်မာနိုင်ငံအနေနဲ့လာမယ့်9နှစ်အတွင်းတစ်နှစ်မှာပုံမှန်ဈေးနှုန်းတွေအရဆိုရင်တော့စီးပွားရေးတိုးတက်မှုနှုန်း800ခန့်နှုန်းဝင်ကျင်တိုးတက်လာပွဲရှိတယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ပါရယ်။ဒီလိုတိုးတက်ဖို့အတွက်လက်ရှိမှာရှိနေတဲ့ပြုပြင်ပြောင်းလဲရမယ့်အချက်တွေကိုနောက်တက်လာမယ့်အစိုးရသက်လက်ထက်မှာပြုပြင်ပြောင်းလဲနိုင်မှသာနိုင်ငံအနေနဲ့အမှန်တကယ်တိုးတက်ဖို့မျိုးလာမှာဖြစ်တာကြောင့်ကဏ္ဍတစ်ခုချင်းစီအလိုက်ပြုပြင်ပြောင်းလဲတဲ့အချက်တွေကိုကမ္ဘာ့ဘဏ်ကဒီနေ့ပဲထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဆိုးရလက်ထက်မှာပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပေမဲ့လိုအပ်ချက်တွေရှိနေသေးတဲ့အကြောင်းကိုလည်းပြောဆိုနေတာပါ။ဒီအကြောင်းကိုတော့မတ်မီခါကသတင်းပေးပို့ထားပါရရှင်
။လက်ရှိအဆိုးရလက်ထက်တာဝန်ယူခဲ့တဲ့ကာလအတွင်းမှာမြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပေမဲ့ကဏ္ဍအလိုက်လိုအပ်ချက်တွေရှိနေသေးတယ်လို့ဒီကနေ့မှာကမ္ဘာ့ဘဏ်ကကဏ္ဍအလိုက်ပညာရှင်တွေကထောက်ပြပြောဆိုလိုက်ပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာအဓိကအခန်းကဏ္ဍတစ်ခုအနေနဲ့ပါဝင်တဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာယင်းနှိမ့်မြုံနယ်မှုတွေတိုးတက်လာပေမဲ့ယင်းနှိမ့်မြုံနယ်နိုင်တဲ့နိုင်ငံပမာဏနည်းနေသေးကြောင်းအရှိတောင်အာရှနိုင်ငံတိုင်းလိုလိုနဲ့ယင်းနှိမ့်မြုံနယ်နိုင်ခြင်းမရှိသေးကြောင်းရင်းချေရင်းနှီးမြှုပ်နှံမှုအတွက်ထိရောက်မဲ့ကာကွယ်ပေးနိုင်မဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေမရှိသေးကြောင်းကမ္ဘာ့ဘဏ်ကစီးပွားရေးဆိုင်ရာအကြီးအကဲအရာရှိ Charles Snyder ကပြောဆိုလိုက်ပါတယ်။နောင်လာမဲ့အစိုးရသစ်လက်ထက်မှာပြုပြင်ပြောင်းလဲရမယ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးသူကအခုလိုထောက်ပြပြောဆိုလိုက်ပါတယ
်။ကုန်သွယ်မှုပိုင်းမှာမျှတတဲ့ပတ်ဝန်းကျင်ကောင်းရှိဖို့လိုအပ်ပါတယ်။ဒီအစိုးရလက်ထက်မှာပြုပြင်ဖို့လိုအပ်တဲ့ဘဏ္ဍာရေးဆိုင်ရာကိစ္စတွေကိုလာမဲ့အစိုးရလက်ထက်မှာပြင်ဆင်လာနိုင်မယ်ထင်ပါတယ်။ရရှိရင်းနှီးမြှုပ်နှံမှုမှာယုံကြည်စိတ်ချဖို့အတွက်မူဝါဒရေးရာအပိုင်းတွေကိုပြင်ဆင်ဖို့လိုအပ်နေပါတယ်။အစိုးရဝန်ဆောင်မှုအပိုင်းတွေမှာလည်းအဆင့်မြင့်ဖို့လိုပါတယ်။ပွင့်လင်းမြင်သာမှုရှိဖို့ပိုပြီးတော့လိုအပ်ပါတယ
်။ကမ္ဘာ့ဘဏ်အနေနဲ့မနေ့ကဒေါအောင်ဆန်းစုကြည်အပါအဝင် NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်ကမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်အဗတူလာတွေကတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှုဟာအရေးပါတဲ့တွေ့ဆုံဆွေးနွေးမှုတစ်ခုဖြစ်ကြောင်းနောက်တက်လာမယ့်အစိုးရတဲ့အနေနဲ့တိုင်းပြည်ကိုအကောင်းဆုံးပြုပြင်ပြောင်းလဲနိုင်မယ်လို့မျှော်လင့်ကြောင်း သူကအခုလိုပြောပါတယ
် So yesterday was
မနေ့ကတွေ့ဆုံမှုမှာကမ္ဘာပိုင်ရဲ့မူဝါဒပိုင်းတွေကိုဒေါ်ဆန်းစုကြည်အပြင်လွတ်တော်အမတ်တွေနဲ့ပါဆွေးနွေးခဲ့ပါတယ်အစိုးရတက်လက်ထက်မှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်နိုင်ဖို့ပိုပြီးတော့ပူးပေါင်းဆောင်ရွက်သွားပါမယ်တိုးတက်လှုပ်ဆောင်မဲ့ကမ္ဘာပိုင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ပါတယ်
လက်ရှိမှာမြန်မာနိုင်ငံအတွင်းမှာဆင်းရဲချမ်းသာကွာဟချက်ကိုချင်းမြောင်းနိုင်ဖို့လှုပ်ဆောင်ရန်အရေးတကြီးလိုအပ်နေကြောင်းလူမှုရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေမှာအစိုးရအနေနဲ့အရင်ကထက်ဘဏ္ဍာငွေတိုးတက်သုံးဆွဲမှုတွေရှိလာပေမဲ့လည်းအခြားနိုင်ငံတွေနဲ့ရှင်ပါကနှေးပါနေသေးကြောင်းကမ္ဘာပံကလူမှုရေးဆိုင်ရာအကြီးတန်းအရာရှိဒေါ်နှင်းနှင်းပိုင်ကထောက်ပြပြောဆိုခဲ့ပါတယ်လက်တလုံးမှာမြန်မာနိုင်ငံတွင်ငွေကြေးဆိုင်ရာလက်ပတ်စည်းစိမ်မှုအပိုင်းမှာလွန်စွာအားနည်းနေကြောင်းမြန်မာနိုင်ငံဖွံ့ဖြိုးဖို့အတွက်ရေရှည်ရင်းနှီးမြှုပ်နှံမှုတွေပေါ်ပေါက်လာဖို့လိုအပ်နေပေမဲ့တောင့်တင်းခိုင်မာတဲ့ဥပဒေတွေရှိဖို့လိုအပ်နေကြောင်းဘဏ္ဍာရေးဆိုင်ရာအကြီးတန်းအရာရှိဒေါ်နန်းထစ်ထေးကလိုအပ်ချက်တွေနဲ့ပတ်သက်ပြီးခုလိုထောက်ပြပြောဆိုခဲ့ပါတယ
်။ထင်မြင်တဲ့ငွေကြေးကဏ္ဍအတွက်အခြေခံအဆောက်အအုံများတည်ဆောက်ခြင်းတို့လိုအပ်တယ်ကိုတွေ့ရှိရပါတယ်။နိုင်ငံပိုင်ပံများကိုပြုပြင်ပြောင်းလဲချင်းကနေတဆင့်ငွေကြေးကဏ္ဍဖွဲ့စည်းပုံပြောင်းလဲမှုကိုကျေပြန့်စွာဆောင်ရွက်ရမှာဖြစ်ပါတယ်။တောင့်တင်းခိုင်မာတော့ဥပဒေနဲ့ချစ်ချက်စစ်ဆေးမှုပုံပေါင်းတရက်ကနေတဆင့်ကျွန်တော်တို့ရဲ့ဒီ microfinance insurance အဲ့ဒါတွေကိုချစ်ချက်အုပ်ချုပ်ဖို့အတွက် non-bank financial institution တွေဖြစ်တဲ့ကဏ္ဍဖွံ့ဖြိုးတိုးတက်လာစေဖို့လုံဆောင်ပေးရန်ကြိုးပမ်းဆောင်ရွက်ရန်လိုအပ်တာကိုတွေ့ရှိရပါတယ်
မြန်မာနိုင်ငံမှာမျှတပြီးလူတိုင်းပေးဆောင်နိုင်မဲ့အခွန်စနစ်ကိုထူထောင်ဖို့လိုအပ်နေတဲ့အပိုင်းကိုလည်းထောက်ပြပြောဆိုခဲ့ပါသေးတယ်အခွန်ငွေတွေကောက်ခံမှုမှာလည်းပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေတယ်လို့ကမ္ဘာပံကထောက်ပြပြောဆိုခဲ့ပါတယ်ဒီပြင်အစိုးရမူဝါဒရေးရာပိုင်းမှာပွင့်လင်းမှုလိုအပ်ချက်တွေရှိနေသလိုတိကျခိုင်မာတဲ့အစိုးရကပေးနိုင်မဲ့ပြည်သူဝန်ဆောင်မှုတံပိုးတစ်ခုကိုလည်းတိကျစွာသတ်မှတ်ထားဖို့လိုအပ်နေပြီလို့ကမ္ဘာပံကပြည်ပပြောင်းလဲရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကောင်းဆောင်ရှဘီမိုဟီကပြောဆိုလိုက်ပါတယ်အစိုးရအနေနဲ့ပြည်သူကိုပြန်လဲပေးဆောင်ရမယ့်ဝန်ဆောင်မှုအပိုင်းအားနည်းနေတာတွေလည်းရှိနေတယ်လို့သူကထောက်ပြပြောဆိုခဲ့ပါတယ်ဒီလိုအချက်တွေပြည်ပပြောင်းလဲနိုင်မှသာမြန်မာနိုင်ငံအနေနဲ့ဖွံ့ဖြိုးတိုးတက်လာနိုင်ရယ်လို့သူကပြောဆိုခဲ့ပါတယ်လက်ရှိမှာကမ္ဘာပံကနေပညာရေး၊ကျန်းမာရေးစတဲ့လူမှုဝန်ဆောင်မှုများရရှိနိုင်ရေးကျေးလက်စင်းရဲနွမ်းပါမှုလျှော့ချနိုင်ရေးပௌဂ္ဂလိကကဏ္ဍတိုးတက်စေရေးနဲ့ရှင်ပြိုင်မှုရရှိစေရေးလူတိုင်းလက်လန်းမီတဲ့ဗန္ဒရေးစနစ်ထူထောင်နိုင်ရေးလျှက်စစ်တပ်အားတိုးတက်ရရှိရေးနဲ့အုပ်ချုပ်မှုကဏ္ဍစွမ်းရည်မြင့်တင်ရေးစတဲ့ကဏ္ဍ6ခုအတွက်ပြုပြင်ပြောင်းလဲရမယ့်အချက်တွေကိုဒီကနေ့အသေးစိတ်ထုတ်ပြန်လိုက်ပါတယ်ဒါတွေကိုနောက်တက်လာမယ့်အစိုးရကိုချပြသွားမယ်လို့ကမ္ဘာပံကထုတ်ပြန်ပြောဆိုထားပါတယ်ရှင်
။မမေခါဆူစီတင်ပြခဲ့တာပါရှင်။အခုကတော့ဒီအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲအရာရှိတဦးနဲ့အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာတိုင်းရင်းသားအဖွဲ့အစည်းကပုဂ္ဂိုလ်တချို့တွေ့ဆုံခဲ့တာကိုပြောပြချင်ပါတယ်။မြန်မာနိုင်ငံအတွင်းကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့တိုင်းရင်းသားဒေသအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာတိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒူလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့မာစီယယ်ကဝါရှင်တန်ဒီစီမြို့တော်ကဒီနိုင်ငံခြားရေးဌာနမှာတွေ့ဆုံခဲ့ပါတယ်မစ္စတာမာစီယယ်ဟာဆိုရင်တော့မကြခင်မှာဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်အကြီးအဖြစ်နဲ့တာဝန်ယူမဲ့ပုံကိုလည်းဖြစ်ပါတယ်မနေ့ကဒီတွေ့ဆုံမှုနဲ့ပတ်သက်လို့တော့ဒီတွေ့ဆုံမှုမှာပါဝင်ခဲ့တဲ့ကရင်ပြည်လူမှုအတိုင်းဝိုင်းရဲ့ကိုစလဲကိုဝင်လင်းအောင်ကိုကျွန်မကမေးမြန်းကြည့်တော့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ
်မင်းကဒီတမန်အစ်တစ်ယောက်နဲ့မြန်မာနိုင်ငံကိုသွားမဲ့ဒီအမေရိကန်တန်မှတ်ကအဲဒီသူရတဲ့အကြောင်းအရာဒီတိုင်းသားတွေရဲ့ဟောအမြင်ကိုအဓိကဟောသိရှင်တယ်။နောက်ပြီးတော့ဒီဟောပေါ့။အာတပြည်လုံးဆိုင်ရာပြည်ခရေးစေကိစ္စနဲ့ပတ်သက်လို့တိုင်းသားတွေရဲ့အမြင်ကဘယ်လိုရှိလဲဆိုတဲ့ဟာကိုအဲဒါဟောပေါ့သူတာဝန်ထမ်းဆောင်ပုံမှာအဓိကသိရှင်တဲ့ကိစ္စတွေဖြစ်တယ်။အာဆိုတော့ကျွန်တော်တို့ဘက်ကလည်းဒီပြည်ခရေးစေနဲ့ပတ်သက်လို့အဓိကဟောပေါ့ထားပြီးတော့အယုံစူးစိုက်ပြီးတော့ဟောပေါ့အာအလုံးနဲ့ဟောပေါ့ဟိုပါဝင်ပူးပေါင်းပြီးတော့လှုပ်ဆောင်တာဖို့အဲနောက်ပြီးတော့ဒီကချင်ပြည်မှာဆင်းနေတဲ့စစ်ပွဲတွေကိစ္စနဲ့ပတ်သက်ပြီးလဲဟောပေါ့အရင်စလိုက်ပြီးတော့ဟိုရှမ်းပြည်မှာတော်တော်ကောင်းနောက်ပြီးတော့ဒီissue တွေကြတော့ဒီဟောပေါ့ကချင်ပြည်တို့ရှမ်းပြည်တို့မှာဆိုရင်ဒီမြွေစေဝါကိစ္စနဲ့ပတ်သက်လို့အဲ့ဒီအကြောင်းတွေလည်းပါတယ်နောက်ပြီးတော့ဒီတစ်ခါစေးကဒီနေ့ဒီဟောပေါ့တခုမှမရှိရေရာရှင်းနိုင်ဆွေးနွေးမှုဆိုတာတိတိကျကျရှိဘူးတပီလုံးဆိုင်ရာပြည်ထရေးဆေးကိုရေးထိုးရတဲ့အဖွဲ့အစည်းတွေရှိလို့ရေးထိုးရတဲ့အဖွဲ့အစည်းတွေရှိတယ်။ဆိုတော့ဒီကာလမှာဒီနေ့ဟိုပေါ့ဒီဒုက္ခတွေတရားလဲထိုင်းနယ်ဆက်တလျှောက်မှာဟိုပေါ့တိတ်နေရှိပြီးရှိနေတယ်ဆိုတဲ့ကိစ္စလေးကျွန်တော်တို့ပြောတယ်။နောက်ပြီးတော့ဒီ IDP တွေကလည်းဟိုပေါ့ကချင်ပြည်လောကောင်ချမ်းပြည်မှာလောကောင်ရှိတယ်။နောက်ပြီးတော့ကျွန်တော်တို့ကရင်ပြည်ရောက ရမီပြောဒီနေရာမှာတွေလဲဟော IDP တွေဆက်ရှိနေတော့မယ်အစိုးရတွေလက်လမ်းမမီနိုင်တဲ့နေရာတွေရှိတယ်ဆိုတော့ဒီနေရာမှာလဲဟောဒီဆက်ပြီးတော့ဟောဒီ humanitarian assistance လူသားဆန်ထောက်ထားတဲ့ကုမ္ပဏီဆက်ပြီးပေးဖို့ဆိုပြီးတော့ဒါတွေတော့ကျွန်တော်တို့ဟောပေါ့အမြင်တဘောထားဟောအာပြောပြပြီးတော့ဆွေးနွေးတော့တာရှိတယ်
ဘာကြောင့်မလို့အခုလိုမျိုးဒီတိုင်းသားကိုယ်စားလှယ်တွေကိုပဲတီးတန့်ရွေးချယ်ပြီးတော့တွေးဆောင်တာပါလဲရှင်မနေ့ကတွေးဆောင်နေတဲ့မှာတိုင်းသားကိုယ်စားလှယ်တချို့ပဲဒီအမေရိကန်ပြည်ထောင်စုမှာရှိနေတဲ့ဒီတိုင်းသားဒီအတိုင်းဝိုင်းကဒီလူမှုကိုယ်စားလှယ်ဒီခေါင်းဆောင်တွေပေါ့နော်သူတို့တွေနဲ့တွေးဆောင်တာဆိုတော့ဒီကိုယ်စားလှယ်တွေကိုပဲတီးတန့်ရွေးပြီးတော့တွေးဆောင်တာကဒါအဓိကတိုင်းသားအရေးကိစ္စကြောင့်လားဘာကြောင့်ပါလဲ
ကျွန်တော်မြင်တာကတော့ဒီဟောပေါ့တိုင်းသားအရေးကိစ္စကိုလဲဟောပေါ့တိုင်းသားတွေရဲ့ဟောပေါ့အမြင်တွေကိုတီးတန့်ဟောပေါ့ဒီအာနားထောင်ခြင်းနဲ့နောက်ပြီးတော့ဟောပေါ့တည်ခြင်းနဲ့ဆိုတဲ့အပိုင်းမှာပါတာပေါ့
မနေ့ကတော့တွေ့တော့တွေ့တဲ့အတိုင်းသားဘယ်နှဦးရှိပါလဲရှင
်တိုင်းသားဘက်ကမနေ့ကကျွန်တော်တို့ပါလာတော့ခြင်းရှိတယ်ရှမ်းရှိတယ်မွန်ရှိတယ်နောက်ပြီးတော့ဂရမီလေးလေးလေးစုပေါ့
ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပေါ့နော်ကိုဝေလင်းရဲ့အနေနဲ့ရောဒီဆွေးနွေးပွဲကဘယ်လောက်ထိအရေးပါတယ်လို့ယူဆပါလဲဒီဆွေးနွေးပွဲအပေါ်မှာဘယ်လိုထင်မြင်သုံးသပ်မိပါလဲ
ဒီပမာဒီမှာရှိတဲ့ဟောပေါ့ဒီတိုင်းနာအရေးကိစ္စတွေကိုလည်းဟောပေါ့အဓိကအခန်းကဏ္ဍပါတဲ့အနေနဲ့ဟောပေါ့ဒီ State Department အနေနဲ့ဟောပေါ့အာတည်မြင်ခြင်းလည်းလို့ကျွန်တော်အဲ့လိုမျိုးယူဆပါတယ်။ဘာကြောင့်လဲဆိုတော့ဘုမာဒီမှာဖြစ်နေတဲ့ကိစ္စကလည်းဒီလက်နက်ကင်ပဋိပက္ခတွေဖြစ်နေရတဲ့ကိစ္စကဒီတိုင်းနာတွေရဲ့ဟောပေါ့အခွင့်အရေးတွေဟိုလစ်လူရှုထားတယ်အလုံးမရတဲ့အနေအထားမျိုးမှာရှိတယ်ဒီနိုင်ငံရေးပြဿနာကိုဖြေရှင်းတဲ့အချိန်မှာတိုင်းသားတွေရဲ့ပေါ့နိုင်ငံရေးအယူအဆအမြင်တဘောသားတွေကိုပေါ့နားလည်မှတနင်္ဒီပြဿနာတွေကိုပေါ့ဖြေရှင်းကြော်လွားတဲ့အချိန်မှာဒါတွေကပေါ့အလစ်လူရှုလို့မရတဲ့အမြင်မှာရှိတဲ့တကြောင်လို့ဒီတိုင်းသားရေးကိစ္စတွေကိုအလေးပေးပြီးတော့ပေါ့အရင်ဆူဆက်ရမယ်ဆိုတဲ့သဘောမျိုးကိုကျွန်တော်ကဒီလိုမျိုးစတင်တင်မြင်မိပါတယ်
ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညအစီအစဉ်ကိုနားဆင်နေကြတာပါရှင်။ပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်ချင်ပါသေးတယ်။မြန်မာနိုင်ငံအတွင်းအခြေခံပညာသင်ကျောင်းတချို့မှာစာမွေးပွဲမေးခွန်းပေါက်ကြားမှုနောက်မေးခွန်းလာတွေမှာဆူဆူဝါးဝါးတပ်ပုံမှားရွံ့တာစာမွေးပွဲစစ်ဆေးတာတွေလွဲချော်နေတာတွေနဲ့ပတ်သက်လို့လက်ရှိပညာရေးဝန်ကြီးနဲ့ပညာရေးဝန်ကြီးဌာနအစစ်မြစ်တာဝန်ယူထားသူတွေမှာအဓိကတာဝန်ရှိဆုံးဖြစ်တယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်တူဥက္ကဋ္ဌကဝေဖန်လိုက်ပါတယ်။မြန်မာပညာရေးစနစ်အစစ်နှိမ်ကြပြီးလာမယ့်အစိုးရတက်လက်ထက်ပညာရေးကြီးတခုလုံးဒီအရေးအသွေးမီပြုပြင်ပြောင်းလဲပြနိုင်နိုင်မယ်လို့လည်းဆရာဆရာမတွေကမျှော်လင့်နေကြတယ်လို့ဆိုပါတယ်အပြည့်စုံကိုတော့မဆုမွန်ကတင်ပြပါမယ်ရှင
်မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအစစ်မြစ်ပညာရေးစနစ်အဖြစ်နိုင်ငံတကာအစစ်မီပညာရေးဖြစ်အောင်စွမ်းဆောင်မြင့်တင်နိုင်ရေးအစိုးရလွှတ်တော်နဲ့ပညာရေးဝန်ကြီးဌာနတို့ပညာရေးဥပဒေတွေပြဋ္ဌာန်းပြီးဆောင်ရွက်နေတယ်လို့ပြောဆိုနေချိန်နဲ့တပြိုင်နက်တည်းမှာပဲအခြေခံပညာစာသင်ကျောင်းတချို့မှာစာမွေးမေးခွန်းပေါက်ကြားမှုတွေဖြစ်တယ်လို့မေးခွန်းလွှာတွေထဲမှာသမိုင်းကြောင်းဖြစ်စဉ်အကြောင်းအရာတွေနဲ့စလုံးပေါင်းတပ်ပုံမှားမှားယွင်းယွင်းဖြစ်နေတာတွေကိုလူမှုကွန်ရက်တွေမှာဖော်ပြလာနေတယ်လို့တိုင်တန်းမှုတွေအေးအေးယူမှုတွေနဲ့စစ်ဆေးစုံစမ်းမှုတွေကိုလှုပ်ဆောင်နေကြောင်းပညာရေးဌာနဘက်ကလည်းရှင်းလင်းချက်တွေထုတ်ပြန်နေရပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့အဓိကတာဝန်အရှိဆုံးကတော့လက်ရှိတာဝန်ယူထားတဲ့ပညာရေးဝန်ကြီးပဲဖြစ်တယ်လို့နိုင်ငံတော်ဝန်ကတက္ကသိုလ်ကောလိပ်အခြေခံပညာအဆင့်ပညာသင်ကြားနေတဲ့ဆရာဆရာမတွေစုဖွဲ့ထားတဲ့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဦးသူတာကဝေဖန်လိုက်ပါတယ
်။ဘာကြောင့်လဲ?သူကဝန်ကြီးတယောက်ဖြစ်တဲ့အတွက်သူ့မှာတာဝန်ရှိဆုံးသူတို့ဒီဟာကိုစနစ်ပြောင်းနေဆိုတဲ့ကျွန်တော်တို့ကပုံစီမခံဝဲမှုစနစ်တကျဆိုင်ရွယ်ရတော့မယ်ရှင်းလင်းရတော့မယ်ပြောရဆိုရတော့မယ်ဒါတွေကိုသူမလုပ်ဘဲနဲ့ဆက်ဆက်ဆက်ပေါ့နော်သူကစနစ်ဟောင်းတိုင်းသွားပြီးတော့ဒီစနစ်ဟောင်းမှာလည်းမင်းကိုပေါက်ခဲတာတွေကဒီကျွန်တော်တို့တစ်ချောင်းလုံးပဲနိုင်ငံတော်အဆင့်ဆောင်မှုရဲ့ဆယ်ဆန်းပေါ့နော်တက်လို့ဝင်တန်းမှာသူလည်းကျွန်တော်တို့မြေတိုင်းကြရတယ်ဒါအင်မတန်စိတ်ပျက်စရာကြီးကောင်းတာပေါ့နော
်အခြေခံပညာသင်ကျောင်းတချို့မှာစာမွေးပွဲမေးခွန်းလွှာပေါက်ကြားမှုတွေနဲ့ပတ်သက်လို့တော့ဆရာဆရာမတွေရဲ့ဆရာဝတ္တရားနဲ့အညီကျင့်ဝတ်လိုက်တာမှုစံထားမှုတွေပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းမန္တလေးရတနာဘုံတက္ကသိုလ်အင်္ဂလိပ်စာဌာနကလက်ရှိကတိကအဖြစ်တာဝန်ယူတင်ကြားနေတဲ့ဥတုတကသုံးသပ်ပါတယ
်။ဆရာဆရာမတွေကကိုတော့ contact လဲလို့ပါပေါ့နော်။ကျင့်ဖို့ပေါ့နော်။ဒါလုံးသိမသိဆိုတာစဉ်းစားရမယ်။ကိုတပည့်ချင်းနဲ့မှုအဓိကထားပြီးတော့အဲ့လိုလုပ်နေတဲ့ပုံစံရောက်တဲ့အတွက်ကျွန်တော်အနေနဲ့တော့လုံးဝလက်မခံနိုင်ဘူးပေါ့နော်။အရေးယူတဲ့အခါမှာလည်းအောက်ခြေကိုရေးမှုပဲနဲ့တကယ်တာဝန်အရှိဆုံးတိုင်းဒေသကြီးနဲ့ပြည်နယ်ပညာရေးမှုတွေကိုအရေးယူရမယ်။သူတို့ပေါ်ရောလို့ဒါဒီပြဿနာဖြစ်လာတာကြီး
။ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဘတ်စုံဆောင်ရွက်မယ်လို့ဆိုထားတဲ့လာမယ့်အစိုးရအသစ်လက်
ကျွန်တော်အစိုးရအသင်းနဲ့ထက်မှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့မျှော်လင့်ကြောင်းမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်တို့ကထားကပြောဆိုလိုက်ပါတယ်အဲ့တော့ကျွန်တော်အစိုးရအသင်းနဲ့ထက်မှာပညာရေးရတော့တကယ်ပြည်ပြောင်းလဲနိုင်တဲ့ပုံစံလို့မှာဆိုတော့အဲ့တတိချာတော့ရုံနဲ့ဟိုပြည်သူလူသားတွေလူသားတွေပေါ့နော်ကျွန်တော်ဒီမိုကရေစီပညာရေးလူသားတွေအကြောင်းသားအကြောင်းစုကြီးရောပြည်သူတ
ပညာရေးဥပဒေတွေပြဋ္ဌာန်းသတ်မှတ်နိုင်ရေးចောင်းသူចောင်းသားတွေပါဝင်တဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတက်မကများဖွဲ့ချုပ်ဘကတာတက္ကသိုလ်ចောင်းသားများတက်မကတာကတာចောင်းသူចောင်းသားတွေဆရာဆရာမတွေမိဘပြည်သူတွေကပါတောင်းဆိုဆန္ဒပြခဲ့ကြပါတယ်အခုထိလည်းတပိတ်မောက်ចောင်းသူចောင်းသားခေါင်းဆောင်တွေထောင်ထဲမှာအကျဉ်းချတရားစွဲဆိုခံနေရစေအနေအထားဖြစ်တာမို့တိုင်းပြည်ရဲ့အနာဂတ်မျိုးဆက်သစ တွေကထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင
်ဒါကတော့မြန်မာပညာရေးအဆင့်နှိမ့်ကျနေတဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေရှိနေတယ်ဆိုတာကိုမဆုမွန်ကစူးစီးတင်ပြခဲ့တာပါအခုကတော့ချင်းပြည်နယ်ဘက်ကမိလောင်မှုသတင်းကိုဆက်ပါဦးမယ်ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာဒီနေ့နေ့ကင်ပိုင်းကမိလောင်လာကြောင်းမြို့ရဲ့တစ်ခုတည်းသောဆေးဖြစ်တဲ့ဆေးပင်သားရဆေးတစ်ခုလုံးနီးပါးလောင်ကျွမ်းခဲ့ပါတယ်လောလောဆယ်မှာတော့ပျက်စီးဆုံးရှုံးမှုစည်ရင်းကိုကောက်ယူနေတယ်လို့ဘဲကစတင်လောင်ကျွမ်းတယ်လဲဆိုတာကိုလည်းစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်မြန်မာနိုင်ငံတဝမ်းမှာဒီနှစ်ဆမ်းမင်းကစလို့မိလောင်မှုတွေနေရာအနှံ့ဖြစ်ပွားနေတဲ့အပေါ်မှာသတိပေးချက်တွေရှိနေတဲ့အချိန်မှာပဲအခုနောက်ဆုံးမင်းတပ်မျိုးစေးမိလောင်တာပါ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအပြည့်စုံတင်ပြထားပါတယ်ရှင
်ဟုတ်ကဲ့မြန်မာပြည်တဝမ်းမှာအယ်လ်နီညိုရာသီဥတုကြောင့်ခရိုင်နှစ်တွေတဲ့ပုံမပူပြင်းနေတဲ့အတွက်မိသတိထားကြဖို့တိုက်တွန်းနေချိန်မှာပဲမင်းတပ်မျိုးမှာဒီလအတွင်းဒုတိယအကြိမ်မိလောင်မှုဖြစ်ပွားခဲ့ပါတယ်ဒီကနေ့မင်းတပ်မျိုးမိလောင်မှုဟာနေကင်း12နာရီကျော်တော့မှဖြစ်ပွားခဲ့တယ်လို့မင်းတပ်မျိုးကချိုချင်းလူမှုဖွံ့ဖြိုးရေးအသင်းကကိုရှယ်အောင်ကပြောပါတယ
်မင်းတပ်မှာအဲ့ဆေးတစ်ခုပြည့်စုံတာစီပင်သားရဆေး12နာရီခွဲလောက်ဖြစ်မဖြစ်နေကျွန်တော်လည်းအများကြီးမသိဘူးဆေးလောက်ဖြစ်တယ်12နာရီခွဲလောက်မှငြိမ်းသွားတာပေါ့နော်ချင်းရဲ့အလေပခုံကစမ်းနေအားလုံးကတော့လုံကုန်တော့ဘူးဆေးပပတ်နေလေပပတ်ချန်နေအောင်ချင်းခံနေရဟိုစစ်နေတယ်ဆိုတော့အစီအစာမရှိသေးဘူး
အချားမင်းတက်ဒေတာကန်တယောက်ကတော့ဒဇေလုံးနီးပါးလောင်ကျွမ်းပြီးပေါ်ဆမီလာရှို့မီလာဆိုတာကိုစစ်ဆေးနေစေရှိကြောင်းပြောပါတယ
်။ဒီကြောင့်ဂျိုးလူမြောင်ဒီကြောင့်ဆိုင်ခန်းကအခုမှကျွန်တော်တို့စီရင်ကောင်းနေတာဆိုတော့ဒဇေလုံးနီးပါးပြောလို့ရတယ်ဗျာဟုတ်ကဲ့။ဟိုပေါ်ဆမီလို့လည်းပြောတယ်ဗျာရှို့မီလို့လည်းပြောတယ်ဆိုတော့ပြန်ကြည့်ရကြည့်ကြဟုတ်။ဒီတက်ကားကဒီလာတော့၃စီးရောဗျာ၃စီးဒီအေးဆိုတော့ကျွန်တော်ဒီကုမ္ပဏီတခုကသူတို့ရေတင်ကားအဲ့ဒစီလာစီရဲ့တိကျတော့သူစီလာစီမိတ္တကားဟွာမီးလောင်ကြီးအနိုင်လောက်မှရောက်လာကြဟော
ဒေတာကန်အတော်များများကတော့မီးလောင်ရနေရာဟာမိတ္တယုံအနီးမှာဖြစ်ပေမဲ့မိတ္တကားလာရောက်နှိမ့်သက်ချိန်ဟာနောက်ကျကြောင်းဝေဖန်တာတွေရှိပါတယ်မင်းတပ်မျိုးရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ဒီမီးလောင်မှုနဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်တယ်လို့တာဝန်ကျရဲဝန်တန်းကပြောပါတယ်
ကဲလောလောဆယ်တော့အချိန်များတော့တရင်အကြအတိအကျတော့ကျွန်တော်တို့အဲ့ဒီမရသေးဘူးဖြစ်နေတယ်ဒီကလည်းအခုအကုန်လုံးစုံစမ်းနေဆက်ဖြစ်ပါတယ
်မင်းတပ်မျိုးမှာဒီလ၁၂ရက်နေ့ကလည်းမီးတစ်ကြိမ်လောင်ကျွမ်းခဲ့ပြီးနေအိမ်နှလုံးပျက်စီးခဲ့ပါတယ်ဒီနှစ်နှစ်ဆန်းပိုင်းကစတင်ပြီးမြန်မာပြည်အဝန်းမှာမီးလောင်မှုတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့ရမှာဇန်နဝါရီလကရန်ကုန်မြို့မင်္ဂလာဆေးမီးလောင်မှုဟာဆုံးရှုံးမှုအကြီးမားဆုံးဖြစ်ပါတယ်ဒီမီးလောင်မှုမှာဆိုင်ကမ်းပေါင်း1600ကျော်ကျပ်ငွေတန်ပေါင်း3000ကျော်ဆုံးရှုံးခဲ့ပါတယ်ဒီနှစ်အတွင်းအခြားပျက်စီးမှုကြီးမားတဲ့မီးလောင်မှုတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မီးကြောင်အင်ဂျီ200ကျော် AR တိုင်းဒေသကြီးလက်ပုတ္တာမီးကြောင်အင်ဂျီ300ကျော်နဲ့တနင်္သာရီတိုင်းဒေသကြီးပလောမြို့နယ်ကြောက်ကရွာမီးကြောင်အင်ဂျီ600ကျော်ပျက်စီးခဲ့ပါတယ်မြန်မာပြည်တဝမ်းမှာ2016ခုနှစ်ဖေဖော်ဝါရီလ14ရက်နေ့အထိမီးလောင်မှုအကြိမ်ပေါင်း280ကျော်ဖြစ်ပွားခဲ့ကြောင်းမြန်မာနိုင်ငံမီးသတ်ဦးစီးတပ်ဖွဲ့ဌာနချုပ်ကသတင်းထုတ်ပြန်ထားပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညတမ်းပါရှင် VOA American တိုင်းရဲ့2016ခုနှစ်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံကြီးအကြောင်းသိကောင်းစရာအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိသလိုတိုင်းသားဒေသတချို့မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပြပခါတွေနဲ့စစ်ပြေးဒုက္ခတွေအရေးအပါအဝင်ငြိမ်းချမ်းရေးရဖို့အလားအလာတွေနှိစက်လာပြီလားဆိုတာတွေကိုတော့မကြခင်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှနားဆင်နေပါတယ်။အခုကတော့အရင်ဦးဆုံးဒီအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရမှာပါ။ဦးသိန်းထိုင်ဦးကစီစဉ်တင်ဆက်ထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှလင်းလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာသစ်ခံထားရေးကိစ္စကဒီသတင်းပတ်နိုင်ငံရေးလောကအတွင်းတက်ပြက်သားသားပို့ပြီးတော့အာရုံစိုက်လာမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။တပတ်ကြာကြာနားခဲ့တဲ့အထက်လွှတ်တော်အနေနဲ့လုပ်ငန်းတွေပြန်လည်ထမ်းဆောင်တော့မှဖြစ်သလိုတပတ်အီဗီတော်ကလည်းဘသူတွေကိုအမြင့်ဆင်းတင်သွင်းနိုင်မလဲဆက်ပြီးတော့စမ်းစစ်နေပါတယ်။ကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီးအန်တိုနီစကလီယာရဲ့နေရာကိုစားထိုးရေးပါတီနေရာအကြသဘောထားကွဲလွဲချက်တွေကတော့တပ္ပဒမဲဆွေပဲရေကောက်ပွဲတွေအတွင်းမှာလည်းပို့ပြီးတော့ပြောဆိုလာနေတဲ့အကြောင်းအရာဖြစ်တဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်ဒီမိုကရက်တစ်ရီပါဘလစ်ကန်အကြားအခြေအနေငြိမ်းချမ်းဝေဖန်မှုတွေပို့ပြီးတော့ပြင်းထန်နေချိန်မှာပဲကွယ်လွန်သူတရားရုံးချုပ်တရားသူကြီးအန်တိုနီစကလီယာအတွက်နှုတ်ဆက်အောက်မေ့ပွဲအခမ်းအနားတွေကျင်းပကြပါတယ်လက်လက်သွားတဲ့တရားသူကြီးနေရာကိုတပ္ပဒဥပမာမဟုတ်ဘဲနောင်တက်လာမဲ့တပ္ပဒကသာရွေးချယ်ရမယ်ဆိုပြီးအထက်လွှတ်တော်လူများစုခေါင်းဆောင်လည်းဖြစ်တရားစီရင်ဆရာကော်မတီရဲ့ဥက္ကဋ္ဌကအိတ်ဖွင့်ပေးသားတစ်စောင်ပေးရခဲ့ပါတယ်။တပ္ပဒအင်ပြူတော်ကဒါကိုလက်မခံပါဘူး။အင်ပြူတော်ပြောရေးဆိုခွင့်ရှိသူဂျော့ရှ်အန်နက်စ်ကအခုလိုတုံ့ပြန်ခဲ့ပါတယ
်။ That the president has a constitutional duty
to nominate a successor. တပ္ပဒအင်ပြူဖွဲ့စည်းပုံအခြေခံဥပဒေကပေးအပ်ထားတဲ့တာဝန်အရတရားရုံးချုပ်မှလည်လက်သွားတဲ့နေရာအတွက်ဘယ်သူဆက်ခံမလဲဆိုတာကိုရွေးချယ်ပိုင်권ရှိပါတယ်။ထက်လွတ်တော်အနေနဲ့လည်းဒီအမိစီရင်တင်သွင်းမဲ့သူနဲ့ပတ်သက်လို့မျက်မျက်တတကြားနာပြီးတော့အချိန်မီမဲခွဲဆုံးဖြတ်ဖို့အထူးတာဝန်ရှိပါတယ
်ရီပါဘလစ်ကန်ဘက်ကလည်းဒါကိုလက်မခံပါဘူးတပ္ပဒဥပမာကအမြင့်ဆင်းတင်သွင်းခဲ့မယ်ဆိုရင်အထက်လွှတ်တော်အနေနဲ့သဘောတူညီချက်ပေးဖို့ဆိုင်းငံ့ထားပြီးနိုဝင်ဘာတပ္ပဒရွေးကောက်ပွဲပြီးတဲ့အထိနှောင့်နှေးအောင်လုပ်ကောင်းလုပ်နိုင်ပါတယ်တပ္ပဒဥပမာဆိုပြတဲ့သူကိုစဉ်းစားသင့်တယ်ဆိုတော့ရီပါဘလစ်ကန်ပါတီဘက်ကအမှတ်နည်းနည်းပဲရှိတာပါဒါပေမဲ့လည်းပါတီနည်းစလုံးရဲ့သဘောတူညီမှုလုံလုံလောက်လောက်ရတယ်ဆိုရင်တောင်အမြင့်ဆင်းတင်သွင်းတာကိုအပြည့်အစုံဆက်ပြီးတော့မဲခွဲနိုင်မှာမလားလိလာသူအများစုကတန်တရားဖြစ်နေကြပါလေ
The Supreme Court has a vacancy and your vote in November is your only vote
တရားရုံးချုပ်မှာနေရလက်လက်နေပါတယ်နိုဝင်ဘာမှာပေးမယ်ခင်ဗျားရဲ့မဲကသာခင်ဗျားရဲ့သဘောထားခင်ဗျားရဲ့အတ္တမဆိုပြီးကြော်ညာလာမျိုးတွေလဲနောင်တပ္ပဒကသာဒီနေရာကိုရွေးချယ်တင်တယ်ဆိုတာကိုထောက်ခံတဲ့ Judicial Crisis Network လို့အဖွဲ့မျိုးတွေကရုပ်သံတွေကနေထုတ်လွှင့်နေပါတယ်ဒါပေမဲ့လည်းဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ Hillary Clinton ကတော့ဒါကိုလက်မခံပါဘူး။ဒါကတက်မဲ့သမ္မတကပဲတရားရုံးချုပ်တရားသူကြီးကိုရွေးချယ်မယ်ဆိုတာမျိုးပြောနေတာဒီကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ Hillary Clinton ကပြောဆိုပါတယ်။ဒီအကြောင်းအရာကသမ္မတလောင်းမဲဆွယ်ပွဲဒီမှာအဓိကပြောဆိုနေတဲ့အကြောင်းအရာတစ်ခုလည်းဖြစ်လာပါတယ
်။ When you hear Republicans say they will reject
သမ္မတ Obama နာမည်တင်သွင်းမဲ့ဘယ်တရားသူကြီးကိုမဆိုဘလောက်ပဲအရေးချင်းရှိရှိညှင်းပယ်မယ်ဆိုပြီးတော့ Republican တွေပြောနေတာရှင်းတော့ကြားပါလိမ့်မယ်။မိတ်ဆွေများရှင် Republican တွေကိုပြန်ပြီးတော့သတိပေးကြရအောင်ပါ။ Barack Obama ဟာ American ပြည်အောင်စုရဲ့သမ္မတပါဆိုတာ
Republican သမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ထဲလွတ်တော်အမတ် Ted Cruz ကတော့အခုလိုပြောပါ
တယ်။will be a referendum on
ဒီရွေးကောက်ပွဲရတာတရားရုံးချုပ်နဲ့ပတ်သက်လို့ဘာဆုံးဖြတ်မလဲဆိုတဲ့လူလူဆန္ဒခံယူဝဲကြီးပါ Hillary Clinton ပဲဖြစ်ဖြစ် Bernie Sanders ပဲဖြစ်ဖြစ်အခြားဘယ် Democratic Party က Socialist တွေဘက်ကအမည်စင်းတင်သွင်းမှုငင်းကုန်လာမဲ့စကားဆွေးထွေးပွဲတွေကိုကျွန်တော်လက်မခံနိုင်ပါဘူ
းဘာဖြစ်ဖြစ်ဒီမတားရင်ပြည်တော်ကတော့မကြခင်ရပိုင်းဒါမှမဟုတ်သတင်းပတ်တွေအတွင်းတရားရုံးချုပ်တရားသူကြီးတယောက်ကိုအမည်စင်းတင်သွင်းတော့မှာဖြစ်ပါလိမ့်ခင်ဗျာ
။ဦးသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတိရောက်ဆရာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုကတော့အင်္ဂါနေ့ညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးတိုင်းအစီအစဉ်အလှည့်ပါ။ကိုအောင်လွင်ဦးကထုတ်လုပ်သူကိုအောင်နဲ့အတူတင်ဆက်ပေးထားပါရရှင
်။တော်ရှင်များခင်ဗျာ။မြန်မာတမန်တော်နဲ့တိုင်းရင်းသားလက်နက်ကင်တွေဂျမ်းမာတာမကတိုင်းရင်းသားဖွဲ့တွေချင်းချင်းဂျမ်းမာပါဖြစ်ပွားနေတဲ့လက်နက်ကင်ပိပကတ်တွေကြောင့်ဒေသခံတွေလည်းထောင်ပေါင်းများစွာအထိဒုက္ခရောက်နေကြပါတယ်။ဒီမကြသေးခင်နှစ်တွေအတွင်းမှာငင်းငယ်ဆွေးနွေးပွဲတွေလည်းအချင်းချင်းလုပ်ခဲ့ပြီးပါပြီ။ဒါပေမဲ့လည်းမငင်းငယ်နိုင်နေပဲဖြစ်နေရတာဘလို့အကြောင်းတွေရှိနေလို့ပါလဲ။ငင်းငယ်ဆွေးနွေးမှုတွေမှာပုံစံအစ်တတွေနဲ့ချင်းကပ်ဖို့လိုအပ်နေပြီလားဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်။ဒီပြီးခဲ့တဲ့ဒီသမရာဦးသိန်းစိန်လက်ထက်အစိုးရလက်ထက်မှာဆိုရင်တော့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲဖို့ရည်ရွယ်ထားရမယ်ဖြစ်ခဲ့တာကိုလည်းကျွန်တော်တွေ့ရပါတယ်။မှန်ထားသလိုဒီလိုမျိုးအပြစ်ခတ်မရက်စဲနိုင်ခဲ့တာပြစ်ခတ်တွေဆက်ဖြစ်နေရတာရဲ့အဓိကအကြောင်းရင်းအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ဘာကြောင့်လို့ပြောနိုင်မလဲဆိုတော့ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးကြမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားတွေပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားကိုအရင်ကြားကြပါတယ်အရင်ဆုံးကတော့ကျွန်တော်ဒီရခိုင်ပြည်အမျိုးသားကောင်စီ ANC ရဲ့အထွေထွေတွင်ရမှုဦးထွန်းစော်ရဲ့သဘောထားကိုကြားကြပါတယ်ခင်ဗျာโอเคอุทุซอจาละมดิ
โอเค
โอเคโอเคอุทุซอยอุทุซอยตะบอดาอะยินซอจานเราจาเจมาละอะคูญญายซุนิเวะริอะจิงๆจานเราลุกขะไปเมละเวะปะตะนาริยะเสร็จปิยะตะเนงผิดเนะเคสะริยะบะลูอะจองยินเนชีเนดีลุเล
ดีก็รอบ่เลยดีก็รอซูยาเปกกะนี่พี่รอศีรณะมะนั่นลุเวะเปียวอะรอเปียวอะบะเมติเช็ดก่อเนาะဒီအဲ့ဒီအောက်မှာမှအခြေခံကကျွန်တော်တို့အားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်တဲ့တစ်ချက်ပေါ့အစိုးရကနေပြီးတော့မှအားလုံးပါဝင်ရေးကိုလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံလုံးပြစ်ခတ်ရေးစီရေးဘက်ကိုရောက်နိုင်ပါတယ်ဒီ2000နဲ့ကျွန်တော်တို့ဒီ12ကနေစပြီးတော့မှအကောင့်တွေပေါ်လာခဲ့တဲ့ကျွန်တော်ငင်းချင်ရဖြစ်စဉ်ဟာ bilateral နှစ်ဖက်ကြားမှာသဘောတူညီမှုတွေရှိခဲ့တယ်နောက်ပြီးတော့မှ multilateral လို့ခေါ်တဲ့ကျွန်တော်တို့အဖွဲ့အများနဲ့ဆွေးနွေးခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။ဒီနှစ်ခုစလုံးမှာကျွန်တော်တို့ပါဝင်ပတ်သက်ခဲ့တဲ့ stakeholder လို့ခေါ်တဲ့အဖွဲ့အစည်းများဟာစုစုပေါင်း20ဖွဲ့ရှိပါတယ်။ဒီဖြစ်စဉ်တစ်ခြားလုံးမှာပါဝင်လာခဲ့တဲ့20ဖွဲ့လုံးကမှ6ဖွဲ့ကိုဒီကဆင်လက်ထားခဲ့ပြီးမှဆင်တဲ့ဖွဲ့တွေကိုလက်ခံအသိမဲ့ပြုပြီးတော့မှပေါ်ဆောင်တဲ့ဖြစ်စဉ်ကကျွန်တော်တို့အစိုးရရဲ့စေတနာကိုထင်ထက်ပြနေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။အဲ့ဒါစီရနာကကျွန်တော်တို့မမှန်ကန်ခဲ့ဘူးလို့ပဲအဲ့လိုအခြေခံအပြင်သုံးသပ်လို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးမဲ့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နောက်တူဖြစ်တဲ့ဒီနိုင်ငံရေးအကြက်ခက်ဒေါက်တာရံမျိုးသိန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်။ကျွန်တော်အခုလို့ brief card တွေဆက်ဖြစ်နေရတဲ့အဓိကအကြောင်းရင်းတွေနဲ့ပြောမယ်ဆိုရင်ဘယ်လိုအကြောင်းရင်းတွေများရှိနေလဲ။
ကျွန်တော်အမြင်ကတော့ပေါ့လေဒီအစိုးရနဲ့ဒီတက်မတော်အပိုင်းကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ทีนี้ย่อๆอาการแค่ฟอร์มอปိုင်းมาอาเนจิตติโลอัจจิตติขึ้นนี่เลยลูกเราอต้องตัดไปอุปมาอาภิญพอนี่2017คุณนิดแท้ก็ซ่าเกเรดีอภิเษกยะเสยโรงงานเซมมาไอ้นี่กาละเรก็อสุยะอณีเนี่ยต้ายมลนกายภพซีรีเนี่ยตะพัดตะอภิเษกยะเสยกูจีญญาใหม่แน่เลยสู้ยินเรา2017คุณนิดแท้ก็ซ่าพี่รอနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်ခဲ့မှာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့ဒီပြင်မှာအကောင့်ထယ်ပေါ်တဲ့အနေအထားကိုကြည့်မယ်ဆိုရင်2017ခုနှစ်ကနေ2015အနှစ်ကုန်ထိဟာဒီအပြစ်ခတ်ရစဲရေးဆွေးနွေးတဲ့ကိစ္စတွေနဲ့ပဲလုံးဝချလေလိုက်ပြီးတော့အထိရောက်အားကောင်းတဲ့ရလဒ်မျိုးပေါ်ဆောင်နိုင်ခဲ့တာကိုမတွေ့ရပါဘူး။နောက်ဆုံးဒီနိုင်ငံလုံးအပြစ်ခတ်ရစဲစာချုပ်ကိုလက်မှတ်ထိုးတဲ့နေရာမှာလည်းအားလုံးပါဝင်တဲ့လက်မှတ်ထိုးမှုမဖြစ်ခဲ့ပါဘူး။ဒါမှမဟုတ်လက်မအားလုံးပါဝင်တဲ့လက်မထိုးမှုမဖြစ်ခဲ့တဲ့ကြားတွေကနေပြီးတော့ဒီအားလုံးပါဝင်မှုမရှိတဲ့ MCA ပေါ်မှာအခြေခံပြီးတော့ပြည်ထောင်စုငွေငွေညီလာခံကိုဆက်ပြီးလုပ်ခဲ့တာဟာဒါတကယ်တမ်းကတကယ်စစ်မှန်ပြီးအားကောင်းတဲ့ပြည်ရင်းငွေငွေညီလုပ်ငန်းစဉ်တရက်ကိုခိခိုက်အားရော့စီခဲ့တယ်လို့ကျွန်တော်သုံးသပ်ပါတယ်
ဟုတ်ကဲ့ခင်ဗျဆိုတော့ဒီလုတ်တဲ့ကိုင်းတဲ့ဒီနီးနာပိုင်းမှာလည်းအားနည်းချက်တွေရှိရဲဆိုတဲ့သဘောမျိုးပေါ့နော်နောက်တစ်ခုရှိတာကျွန်တော်အခုဒီ UNSC ရဲ့ဒီညင်တော်တန်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့21ရက်နေ့ရဲ့ကြေညာချက်ထဲမှာတစ်ခုကျွန်တော်တွေ့တာ ဒီပြီးခဲ့တဲ့ပေါ်လေအကုန်လုံးအပြည့်အဝလက်မှတ်မထိုးပြခဲ့တဲ့ဒီ NC နဲ့ပတ်သက်ပြီးသူတို့ဖော်ပြထားတာတခုရှိပါတယ် NCO ဒီလက်ရှိဆိုရနဲ့တက်မလို့ဟာစီးရင်နိုင်ငံရေးလက်နက်တခုလိုတုံးနေတယ်တိုင်းရင်းသားတွေကြားမှာသွေးခွဲအနိုင်ယူတဲ့မဟာဗျူဟာကျင့်သုံးနေတယ်ဆိုပြီးတော့သူတို့ကဖော်ပြထားတာတွေ့ရပါတယ်ဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်ကြားမှာယုံကြည်မှုကအခုချိန်ထိဟိုမတီဆောက်နိုင်သေးတဲ့အရေးလက္ခဏာတွေတွေ့နေရပါတယ်ဆိုတော့ဒီလိုပြဿနာတွေကြော်လွားဖို့ဆိုရင်ဒီငင်းငယ်ဆွေးနွေးမှုတွေကဟိုပုံစံသစ်နဲ့ချင်းကပ်ဖို့လိုနေပြီလားကျွန်တော်တို့နီးနာအစ်တတွေလိုနေပြီလားဟုတ်ဦးထွန်းစော်ရဲ့သဘောထားကိုဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးပေါ့လေအဓိကစန္ဒအရေးကြီးပါတယ်တကယ်ငြင်းချက်လို့ရစန္ဒရှိရင်ခုနပါဝင်ပတ်သက်နေသူတွေနဲ့ကျွန်တော်တို့ပါဝင်ခွင့်ရအောင်လုပ်ဖို့လိုပါတယ်အဲ့ဒီတော့မှပဲကျွန်တော်တို့အားလုံးပါဝင်တဲ့ဖြစ်စဉ်အခြေခံအောက်ကနေပြီးတော့မှတကယ်စစ်မှန်တဲ့ငြင်းချက်ရေးပေါ်ဆောင်မှုကြီးကိုရောက်မှာဖြစ်ပါတယ်အခုကကျွန်တော်တို့ရှိနေတဲ့အနေအထားကတဝက်တပြက်ငြင်းချက်ရေးပေါ့ဗျာသာပါလေဆိုတော့ကျွန်တော်တို့လုံခဲ့တဲ့20ကျော်ကာလအချိန်နေပေါ့1990ကျော်ကာလမှာပြည်ခရဲစီးရေးတွေလုပ်ခဲ့တယ်တစ်ဖက်မှာလည်းပဲတိုက်ပွဲတွေဖြစ်နေတယ်အခုအဲ့ဒါရဲ့ပြောင်းပြန်ပေါ့ဗျာဒီတိုင်းပဲတန်တရားလေတာပါပဲအော်မြောက်ပိုင်းကိုကျွန်တော်တို့ကရပ်ထားတဲ့အချိန်မှာတောင်ပိုင်းကိုထိုးစစ်ဆင်တယ်အခုတောင်ပိုင်းကိုရပ်ထားတဲ့အချိန်မှာမြောက်ပိုင်းကိုထိုးစစ်ဆင်တယ်ဒီလိုမျိုးလုံနီးလုံဟန်ကစီးရေးမဟာဗျူဟာပေါ့နော်စီရီယာကျွန်တော်တို့လိုအပ်တယ်လို့အသုံးပြုသုံးချနေတယ်လို့ကျွန်တော်တို့မြင်ပါတယ်။ငင်းကြင်းရေးကိုနိုင်ငံရေးလက်နက်တစ်ခွဲအသုံးချသွားတယ်လို့ကျွန်တော်တို့ကတော့အဲ့လိုမျိုးသုံးသပ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ကိုရံမျိုးသိမ့်အမြင်လဲကြားချင်ပါတယ်။အခုဆိုရင် NLD ဥဆောင်တဲ့အစိုးရစီလက်တက်လာတော့မှဆိုတော့ဒီငင်းကြင်းဆွေးနွေးပွဲအခင်းအကျင်းတွေမှာဘယ်လိုအပြောင်းလဲတွေလုပ်ဖို့လိုမလဲ
။ဘုရားဒီအနေနဲ့လုံးဝ၅နှစ်ပြီးသွားကာလပေါ့လေ။အစိုးရကပို့ဆောင်ခဲ့တဲ့ငင်းငယ်လုပ်ငန်းစဉ်ကြီးတစ်ခုလုံးကိုစနစ်တကျပြန်သုံးသပ်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်အားနည်းချက်တွေအားသာချက်တွေကိုစနစ်တကျပေါ်ထုတ်နိုင်မှုလိုအပ်ပါတယ်။နောက်ပြီးတော့ NLD အစိုးရအဖွဲ့အနေနဲ့လာမယ့်9နှစ်တာပြည်တွင်းငင်းငယ်လုပ်ငန်းစဉ်ကိုပြီးကြစီမံချက်ပြီးကြလုပ်ငန်းစဉ်ချမှတ်ပြီးတော့စနစ်တကျချဉ်းကပ်ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့လက်ရှိတိုက်ပွဲပြိပခါကြီးဖြစ်ပွားနေတဲ့ဒီကတွေမှာအောက်ခြေအဆင့်ပါတီအဖွဲ့အစည်းတွေလူလူကိုကိုစားပြုပြီးတော့ငင်းငင်းရေးလုပ်ငန်းစဉ်မှာခရီးရောက်ရောက်ပါဝင်နိုင်မှုကိုလေ NLD အစိုးရအဖွဲ့အနေနဲ့ဟိုစနစ်တကျဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာကျွန်တော်ဘာလို့အဲ့ဒါကိုပြောလဲဆိုတော့လက်ရှိအခြေအနေမှာပြည်တွင်းမှာတော့အချို့ဒေသတွေမှာကျွန်တော်တို့ပြည်တော်စုငင်းငင်းရေးညီလာခံကိုထောက်ခံတဲ့အခမ်းအနားကြီးကျင်းပနေတာတွေ့ရပါတယ်။အဲ့တော့တကယ်အားဖြင့်ပြောမယ်ဆိုလို့ရှိရင်လက်ရှိကျင်းပခဲ့တဲ့ပြည်တော်စုငင်းငယ်ရေးညီလာခံဟာခုနပြောတဲ့ဖားတစ်ပိုင်းငါးတစ်ပိုင်း NCA စာချုပ်လက်မှတ်ရေးထိုးမှုပေါ်မှာအခြေခံပြီးကျင်းပတဲ့ပြည်တော်စုငင်းငယ်ရေးညီလာခံဖြစ်တဲ့အတွက်ကြောင့်တကယ်တမ်းတနိုင်ငံလုံးကိုလည်းလွှမ်းခြုံနိုင်တဲ့အနေအထားမရှိပါဘူး။နောက်ပြီးတော့အားလုံးပါဝင်တဲ့သဘောလည်းမဆောင်ပါဘူး။ဒါပေမဲ့အဲ့ဒီပြည်တော်စုငင်းငယ်ရေးညီလာခံကိုအတင်းတွန်းပြီးတော့အကျိုးဆုံးထောက်ခံမှုလုပ်နေတာဟာအရင်စေဆိုးရလက်ထက်လုံလုံးလုံးဟန်နေနဲ့အဲတစ်ဖက်သေးကြနေတယ်လို့ရှင်ဘူးကသုံးသပ်လို့ရပါတယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်အရင်ဆုံးတော့ကျွန်တော်ဥပေတာပါမန္တလေးမြို့ပါဥပေတာရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟုတ
်ကဲ့ကျွန်တော်ကညတင်လာတယ်အဲဒီကဒီဒီလိုဒီလိုလွက်ချက်လွက်ချက်ဒီလိုလွက်တဲ့ဒီကြီးကြီးရယ်ရထားတယ်အဲဒီငွေကြီးတွေကလည်းအဲဒီငွေကြီးကိုဘာအောင်ပေးရမလဲအဲဒီအင်းကြီးတွေလိုက်ချင်မှအဲဒီကြီးတွေဝင်ရမယ်ဘယ်လိုလဲဒီလိုနည်းနည်းဝေရရတဲ့ငွေရှိနေတဲ့ဆိုတော့ဒီအဲဒီငွေတွေကလည်းနည်းဆက်တယ်လို့အဲကြောင့်လို့အဲဒီအင်းကြီးကရှိနေတာလေအဲကြောင့်လို့အဲဒီငွေရဘက်ကိုအဲ့ဒါပို့ပြန်လို့လား
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်ထပ်ရန်ကုန်မြို့ကနောက်ထပ်သောတာရှင်တူလည်းရှိနေပါတယ်ကိုစလိုင်းပွေကုန်းမှာကိုစလိုင်းပွေကုန်းရဲ့သဘောထားဆွင့်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ပထမဦးဆုံးကျွန်တော်ဒီတိုင်းရင်းသားလေးနဲ့ gain ရအောင်လို့နည်းနည်းဟောဝေဖာမည်ဆိုရင်တော့အခုလေးစီတို့တွားနေတဲ့ကိစ္စကအရင်တုန်းကနည်းနည်းပါတောင်း gain ရတယ်ဆိုတော့မူလရည်ရွယ်ချက်ကိုတို့မိနေပြီလားလို့အဲ့လိုပဲမိနေပါတောင်းလေဆိုတော့တို့ဖေဒရယ်ပြည်ထောင်စုကိုတို့လူချင်းလို့တချို့ကပြောတယ်နောက်တစ်ခုကတော့အဓိကကျတော့ဒီရှစ်အာနာစင်တဲ့ဝါတဲ့အတွက်သူတို့လက်နစ်ကင်တယ်လို့အဓိကတော့ကျွန်တော်တို့မြင်တယ်ဆိုတော့ပီတူရီနဲ့တသားတဲ့ဖြစ်ဖို့ပီတူကိုစားပြုဖို့တော့ပုံမှုပြီးမှလိုအပ်နေသူတို့ကြိုးစားတင်တယ်နောက်ဒီအစိုးရနဲ့တက်မလို့ဖေးရလည်းပဲအခုလေးစီတွားနေတဲ့ဆွေးနွေးတဲ့ပုံစံနဲ့တော့အဆင်ပြေမှာမဟုတ်ဘူးတိုက်ဆိုင်ကာချုပ်ရော နောက်အင်းလင်ဒီကသမရဖြစ်လာမယ်သူတို့စုဝေးသမရဖြစ်ဖြစ်သူတို့ကတိုက်ဆိုင်ဆွေးနွေးပြီးတော့မှဥအောင်မြင့်လိုမျိုးပုံစံမျိုးနဲ့တဆင့်ဆွေးနွေးခိုင်းလိုက်နောက်ပြီးတော့လုတ်ခိုင်းလိုက်ဆိုတဲ့ဥစ္စာကတော့သူတို့အဆင်မပြေဘူးနဲ့တိုက်ဆိုင်တဲ့သူတို့လေးစားတဲ့ပုံကိုယ်ကြီးနဲ့တိုင်းတာကောင်းဆောင်ဒီတွေ့သွားတာပို့ပြီးတော့မှအဆင်ပြေမယ်လို့ကျွန်တော်ထင်နေဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့တခုရှိတာကိုတတိုက်ဆိုင်ဆိုင်ပေါ့လေမနေ့တော့ပဲဒီကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကလော့စီဦးစီးတက်သူမှာမင်းငုံးနဲ့မှပြောထားတာတခုရှိပါတယ်တိုင်းသားလက်နက်ကိုင်ပြပခတ်ကိုမဖြစ်မနေဖြစ်ရှင်းရမယ်လို့ပြောပါတယ်ဒါပေမဲ့လက်နက်စွဲကင်ပြီးဒီမိုကရေစီပေါ်ဆောင်လို့မရနိုင်ဘူးဒီမိုကရေစီစနစ်ကိုလက်ခံနေဆိုရင်လက်နက်စွန့်ပြီးတရားဥပဒေနဲ့ညီလူရင်နာကိုတောင်းအားလိမ့်မယ်ဆိုပြီးပြောထားပါတယ်ဆိုတော့ဟိုဒီတက်မြော်ရဲ့ဒီရက်တီချက်ကတိုင်းသားတွေဘက်ကဟိုလက်ခံနိုင်စရာရက်တီချက်မျိုးဖြစ်နိုင်မှမလားဦးထွန်းစော်ရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျဟု
တ်ကဲ့အဲ့ဒါကကွေးဦးစီးချုပ်ကအမြဲတမ်းပြောနေတဲ့ကိစ္စပဲလေသူရဲ့ဟောပေါ့ဒီငင်းကြိုင်းနဲ့ပတ်သက်ပြီးတော့မူဝါဒ6ရက်ချတာတာရှိတယ်အဲ့ဒီမူဝါဒ6ရက်ကိုသူတို့ရဲ့မြန်မာဒီအစိုးရရဲ့အာဘော်တွေမှာအမြဲတမ်းဖော်ပြပါတယ်သူတပင်မြတ်ဝတီမှာဆိုလို့ရှိရင်သူကမြတ်ဝတီသတင်းစာမှာအမြဲတမ်းဖော်ပြနေပါတယ်အဲ့ဒီ6ချက်တွေကနောက်ဆုံး2ချက်ကိုကြည့်လိုက်ပါနောက်ဆုံး2ချက်ကနံပါတ်5အချက်အနေနဲ့ဗာပြောလေဆိုတော့ဒီစေဥပဒေကိုလိုက်နာရမယ်လို့ပြောပါတယ်နံပါတ်6နောက်ဆုံးတစ်ချက်ကပါပြောလေဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်ပါဆောင်ရွက်ရမယ်လို့ပြောပါတယ်။ဒါကတော့သူ့ရဲ့ပြောနေကြစကားသူ့ရဲ့ရည်တည်ချက်ဖြစ်ပါတယ်။အဲဒါကြောင့်အဲ့ဒီအပေါ်မှာတရေတည်ရည်နေတဲ့များကာလပတ်လုံးကတော့ကျွန်တော်တို့ရေချင်းရဖို့အတွက်အလန့်ဝေးနေဦးမှာပါ။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့လိုချင်တာကစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်။စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကို2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်အောင်မှဖော်ဆောင်လို့မရပါဘူး။အဲဒါကြောင့်2008ဖွဲ့စည်းပုံကိုပြင်ဆင်လို့စိတ်မရှိဘဲနဲ့2008ဖွဲ့စည်းပုံပေါ်အောက်ကိုပဲအတင်းဆွဲသွင်းနေတဲ့ပုံစံကကျွန်တော်တို့ငြိမ်းချမ်းရေးကိုဥတည်တဲ့လုံနည်းလုံဟန်မဟုတ်ပါဘူးအဲဒါကြောင့်ဒီကာကွယ်ရေးဦးစီးချုပ်ရဲ့နောက်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့မူဝါဒထဲမှာ6ချက်တည်းကအဲ့ဒီနောက်ဆုံး2ချက်ကိုသူတို့ပြင်ဆင်ဖို့လိုပါတယ်အဲဒါကြောင့်ကျွန်တော်တို့တိုင်းပြည်ရဲ့အခြေခံပြဿနာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာပါအဲဒါကြောင့်တိုင်းပြည်ရဲ့အခြေခံဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြင်မယ်အသိရေးမယ်စသဖြင့်ပေါ့ဒီလိုမျိုးလိုလားတဲ့စိတ်ဆန္ဒတက်မတော်ဘက်ကရှိလာမှပဲကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုရောက်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျေးဇူးပါ။ဟိုတခုရှိရပေါ့လေအခု NRI အစိုးရအသစ်တက်လာမယ်ဆိုလို့ရှိရင်တော့ဟိုအခုစွန့်ရမယ်အခင်းချင်းတွေကလည်းဟိုပြောင်းသွားမှာတော့သိကြပါရဲ့။အရင်အချိန်တွေကတော့ဒီအစိုးရနဲ့စစ်တက်ကတစ်ဖက်တိုင်းရင်းသားတွေကတစ်ဖက်လိုပုံစံမျိုးဖြစ်နေတယ်။အခုကတော့ဟိုတက်ကတစ်ဖက်အစိုးရတစ်ဖက်တိုင်းရင်းသားတွေကတစ်ဖက်ဆိုတဲ့ပုံစံမျိုးလည်းဖြစ်ကောင်းဖြစ်လာနိုင်ပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီတက်ကရည်တည်ချက်တွေပြောင်းလဲအောင် NRI အစိုးရအနေနဲ့ဟိုဘလောက်ထိလုံနိုင်ခံနိုင်မယ်အလားအလာမျိုးတွေရောမြင်မိတယ်။ကိုရံမျိုးသိသဘောထားဆွေးနွေးပါဦးခင်ဗျာ
။အဲကျွန်တော်မြင်တာကတက်မလို့ရဲ့သဘောထားပေါ့လေ။ဒီရင်းရင်းရင်းနဲ့ပတ်သက်တဲ့တက်မလို့ရဲ့သဘောထားနောက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲကိုကျော်လွှားနိုင်ဖို့တနည်းအားဖြင့်တော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအမှန်ကန်ပြေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းပေါ်ရောက်ဖို့အဲ့ဒီအခြေအနေနှစ်ခုကိုအဓိကအားဖြင့်ပေါ့လေဗောဆန်းစုကြည်အနေနဲ့အတိုင်းအတာတစ်ခုထိစီနိုင်တော့အားပေးလာနိုင်မယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒါပေမဲ့တကယ်တမ်းလက်ရှိပြည်ထဲမှာရှိတဲ့အနေအထားတွေကိုကြည့်မယ်ဆိုရင်တော့ဇာနဲ့ငါးနှစ်ကာလအတွင်းမှာအဲကြီးကြီးမားမားပေါ့လေအပြောင်းလဲဖြစ်လာဖို့တော့အလားအလာနင်းနေတယ်လို့တုံ့တက်လို့ရပါတယ်။ဒါပေမဲ့တစ်ပတ်ကလည်းပဲဒေါ်ဆန်းစုကြည်ရဲ့ဩဇာနောက်ဒေါ်ဆန်းစုကြည်အပေါ်မှာပြည်သူလူထုရဲ့တောက်ခံမှုနောက်ဒေါ်ဆန်းစုကြည်ကိုတမတော်ဘက်ကအဲတမတော်တိဆောက်ရေးနဲ့ပတ်သက်ပြီးအတုံးချလိုမှုဒီအချက်လက်တွေပေါ်မှာမူတည်ပြီးတော့ဒေါ်ဆန်းစုကြည်မှာလည်းပဲအားသာချက်တွေရှိနေတာတော့အမှန်ပါပဲဒါပေမဲ့အဲ့ဒီခုနဟိုဖွဲ့စည်းပုံအခြေခံဥပဒေအချက်တွေကိုကျော်လွှားပြီးတော့ Federal Democracy ပြည်တော်စုတစ်ခုပေါ်ပေါက်အောင်ဆန်းဆောင်နိုင်လို့တဲ့အနေအထားကတော့ဇာမဲ9နှစ်တာကာလအတွင်းမှာနေပါနေသေးပဲလို့ကျွန်တော်ကတော့တုံ့ပြန်မိပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရဲ့နောက်တစ်ယောက်ကိုလည်းကျွန်တော်ဟိုလီလိုက်မတင်ညင်ပါသေးတယ်ကိုတင်ထေးဝင်းပါကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အညဉ့်ဉ့်ရတော့တခြားလုံးတွေကလှုပ်လာခဲ့တာပဲဗျာဒါပေမဲ့အခုပြီးခဲ့တဲ့9နှစ်တရံညဉ့်ဉ့်ရကသူကအစိုးရအာဏာမတည်တဲ့ပုံမှာလည်းမူတည်တယ်လေ
အဲ့တော့သူကအာဏာမတည်တော့သူကတော့လှုပ်ရှင်နေပေါ့လှုပ်ရှင်နေလို့လို့မရဘူးဘာဖြစ်လို့လဲဆိုတော့လှုပ်ရှင်တာကတခြားလှုပ်နေရတာကတခြားတွေဖြစ်တယ်ဗျာပေါ်စည်းပုံအခြေခံဥပဒေဆိုတဲ့2008ပေါ်စည်းပုံအခြေခံဥပဒေကြိုးခမ်းလိုက်ခါထီးပြီးတော့သူကငင်းငယ်အဲညီနိုင်နေရလို့ဖြစ်နေတယ်အဲ့တော့ NLD ဆိုတာတက်လာရင်တော့သူကအတက်နိုင်ဆုံးအစိုးရအာဏာတည်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်နေဗျာ
ဟုတ်ကဲ့ပါ။
ဒီအနာတီးတဲ့ဆိုရင်အတန်းနိုင်ဆုံးအတိုင်းတာတခုဒီကုငါးနဲ့မှာတော့ငញ្ញာကြီးအားကျွန်တော်တို့မတင်မလောက်အောင်ကိုပဲသူငញ្ញာကြီးနဲ့ပတ်သက်လို့တိုးတက်လာနိုင်မယ်လို့ကျွန်တော်မျှော်လင့်နေကြ
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်နောက်ထပ်တောတာရှင်တူကတော့ထိုင်းနိုင်ငံကကိုတီးလယ်မှုကကိုတီးလယ်မှုရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီနောက်အနေနဲ့ကတော့နော်ဒီလက်ရှိအစိုးရပေါ့နော်။လက်ရှိအစိုးရဦးတိုင်းနေအစိုးရပေါ့။ဦးတိုင်းနေအစိုးရမှာလားကြာသူရဲ့ယူသားမှုရှိဘူးလို့ကျွန်တော်မြင်တယ်ဗျ။ဘာဖြစ်လဲဆိုတော့ဒီလက်မှတ်ထိုးရေးအားလုံးလက်မှတ်ပါဝင်ထိုးရေးအားနော်ဒီ2008ခုကဦးတည်ရဲ့ဒီနေမှုကြောင့်ဒါမထိုးဖြစ်တာပါ။နောက်ပြီးတော့25ကျော်ကနေတော့လွတ်တော်တဲ့မှာစစ်တပ်တရားဝင်နေတဲ့အတွက်ဒါလက်မှတ်ထိုးဖြစ်မထိုးဖြစ်ဆိုတာအဲ့ဒီမှာပေါ်နေပါတယ်။ဒါကြောင့်မို့ကျွန်တော်တိုင်းရင်းသားအဖွဲ့အစည်းတွေအချင်းချင်းတိုက်ဖြတ်နေတာကိုကျွန်တော်တို့ကသဘောမတူဘူးဗျ။ကအခုချိန်မှာနော်စူပြရမယ့်အချိန်နော်ညင်ရမယ့်အချိန်ဖြစ်ပါတယ်။နောက်အခုအစိုးရကသူတို့အနာအတော့မယ်အနာအတော့မယ်ဆိုတော့နော်စစ်တပ်ကိုသူတို့ဖားရလောက်ဦးမယ်ဆိုတော့ကျွန်တော်ကမသိရဘူးဗျ။အဲမသိရတော့အခုနော်ကျွန်တော်မြင်ရသိနေရအများကြီးရတယ်။အခုကြောင်းသားတွေလည်းဖမ်းလာတယ်။နောက်ပြီးတော့သူတို့ရန်ကုန်မြို့ကပြင်းဝင်မယ်။သူဘာမှမလုပ်ပါဘူးဆိုတော့သူတို့ပြောခဲ့တယ်။ပြောရနောက်ဆုံးတော့နိုင်ပိုင်းမှာသူတို့အဲ့မှာကြောင်းသားတွေဖမ်းတယ်မတရားညီမရက်ဆက်တယ်အဲ့ဒါကိုကြည့်လို့ဆိုရင်ကျွန်တော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အများကြီးဓိဋ္ဌာဖို့လိုတယ်အများကြီးလည်းစုစည်းဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်ကိုဦးရှမ်းပြည်တောင်ပိုင်းမှာကိုဦးရှမ်းပြည်တောင်ပိုင်းအတန်ဖိုင်အောင်လည်းကျွန်တော်တို့နားဆင်ကြကြပါအောင်ခင
်ဗျဟုတ်ကဲ့မင်္ဂလာပါကျွန်တော်ကိုဦးပါအခုလက်ရှိပေါ့နော်တက်မရော်နဲ့ထိတ်တိုက်မဟုတ်ဘဲနဲ့လက်နက်ကန်ချင်းချင်းပြန်တိုက်နေတဲ့ဖြစ်စဉ်တွေရဲ့တောင်စန်းသူကြီးတမရဖြစ်ခဲ့လို့ရှိရင်သူကတမရထက်ကနေစိုးရောက်ကင်တွယ်မယ်ဆိုတဲ့မူဝါဒစင်ခေါ်တန်ရဲ့တက်ချုပ်ရဲ့လောလောလလတာဝန်တက်တန်းတိုးမယ်လို့ကြားလာတဲ့အစီအစဉ်ရဲ့ဟိုစစ်ပေးစစ်တမ်းတင်ဒေသတွေရဲ့တယံဇာတာနဲ့မွေးစီဝါပြဿနာရဲ့နောက်ကျွန်တော်မြန်မာလူမှုအတိုင်းဝိုင်းမှာကြာရှည်အမြင့်တွေလာခဲ့တဲ့ဒီပုံပေါ်စီကကိုယ်ကမူပါစနယ်ကတ်ရဲ့အဲ့အားလုံးရဲ့စုံမကတော့မြမညဉ့်ညဉ့်အတွက်အဖြစ်80ရာခိုင်နှုန်းလောက်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။ပြည်ရင်းစစ်တပ်စုရှိနေတာဟိုစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေစစ်ခင်းလုံးတက်လုံးဝမဟုတ်တာတော့တဖြည်းဖြည်းနဲ့ထင်ရှားလာနေပါတယ်။အဲတန်ဇာတာဒီမူရေးစီဝါတွေအနောင်ဖွဲ့မပါခဲ့တဲ့ဘကဘစစ်တပ်ကိုအတောင့်အတင်းဆုံးအာခံသူဖြစ်ခဲ့ပြီးနဲ့နိုင်ငံရေးစစ်မျက်နှာမှာကြာဆုံးပြီးွားတဲ့နောက်မှာတော့ပြိုကွဲခဲ့ရတာလည်းထင်ရှားတဲ့တက်တွေတခုဖြစ်ပါတယ်။ကျွန်တော်ဆိုလိုချင်တာကတော့ဒီစစ်တပ်နဲ့မဟုတ်ဘဲနဲ့လက်နက်ကန်ချင်းချင်းပြန်တိုက်နေတာကိုကြည့်ရင်တက်ရဲ့ရန်လုံမှုကြောင့်တက်ပြည်တွင်းဆစ်ရှိနေတာမဟုတ်တော့ဘူးလို့ယူဆနိုင်ပါတယ်။အဲဒေါန်စန်းစုကြည်ရဲ့သမရအထက်ကဆိုရဲမူဝါဒလည်းတကယ်ရှင်းတန်းလာပြီဆိုလို့ရှိရင်စီးရေးဆရာမှလည်းပဲတက်ချုပ်ရဲ့အထက်ကိုမရောက်ရင်တော့မှဒန်းလူကစားမယ်လို့ဆိုလိုရရောက်ပါတယ်။အဲလက်ရှိတက်ချုပ်ကအရင်ရှိခဲ့ဝဲစစ်ကောင်းဆောင်တွေလိုမျိုးတိတ်ပြီးတက်ချင်ပြက်ချင်တက်ချင်ခိုက်ချင်စိတ်ရှိတယ်လို့မဟုတ်ဘဲနဲ့professional army ကိုသိညွတ်နေရသူဖြစ်တဲ့အတွက်သူတက်တန်းတိုးတာလည်းပဲကျွန်တော်စစ်တပ်ကိုတိုက်ရိုက်ခိုက်ရတဲ့သူစီမံညက်တိုင်းဆက်ပုံဖော်လိမလားလို့ကျွန်တော်တွေးเสียဖြစ်ပါတယ်မြန်မာတွေကဟိုအခုစိတ်ထဲမှာပေါ့လေစစ်တပ်ကိုအများစုမုန်းညင်မုန်းနေလိမ့်မယ်ဒါပေမဲ့စစ်သွေးစစ်မှန်တဲ့စစ်ကောင်းဆောင်အလိုလိုကူးကွယ်နေတတ်တာတော့မွေးရပါလို့ဖြစ်နေပါတယ်ဇာတိသွေးဇာတိမှပြောကြတာပေါ့အနော်ဒါဘင်းအောင်စသဖြင့်ကျွန်တော်တို့ခက်ဆက်ဆက်ပါဂုဏ်ယူခဲ့ကြပါတယ်ဒါတွေကလည်းပဲစစ်ကိုအများရန်ပဲမီးမွေးမှန်းမသိမွေးနေတာဖြစ်နိုင်တာပါပဲဒါကြောင့်မလို့ဒီစုံမတ်တွေစုမရှင်းသွားမှလာငင်းငမ်းမှာဖြစ်ပါတယ်လို့ကျွန်တော်ဆွေးနွေးလိုပါတယ်ကျေးဇူးပါ
ဟုတ်ကဲ့ဒါတော့ကိုဦးရှမ်းပြည်တောင်ပိုင်းမှာဆိုတော့ဒီလက်နက်ကန်ပရီပကတ်တွေကိုဖြည့်ရှင်းရေးမှာအဓိကကျတဲ့စစ်တပ်နဲ့ဒီတိုင်းသားလက်နက်ကန်အဖွဲ့တွေအပေါ်မှာအခုဒီအစိုးရစစ်ဖြစ်လာမဲ့ NLD အနေနဲ့ရောဟိုဘလောက်တိပြောနိုင်စုံနိုင်အခြေအနေမျိုးတွေရှိလာနိုင်မလဲဟိုတိုင်းသားတွေကဒီ NLD ဘက်မှာယုံကြည်ရဲအားကိုးရဲဆိုရင်တော့မှဟိုတပ်ဖက်ကကြတော့လက်ခံလိုက်အောင်ဟိုပြောနိုင်စုံနေတဲ့အနေအထားမျိုးဘယ်လောက်ထိမြင်ရလဲဥထုံးစော်ရဲ့အမြင်ဆွေးနွေးပေးပါအောင်ခင်ဗျအ
ဓိကငင်းငင်းရဲ့ဖြစ်စီမှာဗျအရေးကြီးဆုံးအချက်တစ်ချက်ကဘာလဲဆိုတော့ဂုံတိတ်ခါဗျဂုံတိတ်ခါပါအဲ့ဂုံတိတ်ခါကဘာနဲ့မှလဲလို့မရဘူးเนาะကျတော်တို့လူဂုံတိတ်ခါနဲ့အညီတန်းတူရည်တူဆိုတာရှိပါတယ်เนาะတန်းတူရည်တူဆက်ဆံဖို့လည်းအရေးကြီးပါတယ်အခုဖြစ်ပေါ်နေတာကအဲ့လိုမဟုတ်ဘူး NCA ကိုအကြောင်းပြုပြီးမှ NCA ကိုလက်မဲ့ရေးထိုးအဖွဲ့ရေးထိုးထားတဲ့အဖွဲ့ကိုကြတော့အခွင့်ကျူးကံလုပ်ပေးထားတဲ့ NCA ကိုလက်မဲ့ရေးထိုးတဲ့လူတွေကြတော့ကျွန်တော်တို့တန်ခတ်ထားတယ်သူတို့ဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့ဒီဘုံဟောပေါ့စုပေးတံပေးစနစ်ကိုကျင့်သုံးနေတယ်လို့ဖြစ်နေပါတယ်အဲ့ဒါကြောင့်ဒီလိုပြုမှုတွေကိုကျွန်တော်တို့ကဆင်ခြင်ပြီးတော့မှပြင်ဆင်ဖို့လိုပါတယ်နော်ဘူဝါရတစ်ခုတည်းပြင်ဆင်ရုံနဲ့မရဘဲနဲ့ကျွန်တော်တို့စိတ်နေစိတ်ထားနဲ့တော့လောက်ရက်တွေကအစားပြင်ဆင်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့်ဒီအပြစ်တွေလာနေတဲ့ပြည်တွင်းစီးကြီးကနှိပေါင်း80နီးပါးဖြစ်သွားပါပြီဘာကြောင့်ခြေချာနေလဲရလဲဆိုတဲ့အခါကျတော့မှုမမှန်တာကတပိုင်းနော်လူတို့ရဲ့အုပ်စုသူတွေရဲ့ပြုမှုဆက်ဆံမှုကတစ်ပိုင်းဒီနှစ်ပိုင်းကအဓိကအခေအကျရလို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်ဒီနှစ်ပိုင်းစလုံးကိုအဓိကပြုပြင်ပါပဲကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုဥတည်မယ်ကျွန်တော်တို့တိုင်းရင်းသားများလူလာတဲ့အားလုံးလူလာတဲ့တတိုင်းပြည်လုံးလူလာတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုရောက်ရှိနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ဒီတပ်ဖက်ကလည်းလက္ခဏာမဲ့အခြေအနေတိုင်းရင်းသားတွေဘက်ကလည်းဟိုလက္ခဏာမဲ့အခြေအနေမျိုးဟိုညနိုင်နိုင်မှုအတွက်ကိုဆိုလို့ရှိရင် NLD အနေနဲ့ဘလို့ပုံစံမျိုးတွေစာရွက်ဖို့လိုမလဲဒေါက်တာရမျိုးသိရဲ့သဘောထားကိုလည်းကျွန်တော်တို့ဟို2မိနစ်လောက်တော့အချိန်ရပါသေးတယ်ဆွေးနွေးပြပါအောင်ခင်ဗျအ
ဲကျွန်တော်မြင်တာတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အဲလာမယ့်အစိုးရတာဝန်ယူပြီးတဲ့အချိန်မှာခုန NCO လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေရောအားလုံးနဲ့ဖြည့်တွေ့ဆက်ဆံပြီးတော့တကယ်လက်တွေ့ကျတဲ့အကြိတ်ရစေးကြီးအခြေအနေတစ်ခုကိုအမြန်ဆုံးပြောင်းနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုအကြိတ်ရစေးကြီးကိုဖော်ဆောင်နိုင်ဖို့လေဟိုတက်မလို့နဲ့ကြည်ကြည်လေလေညှိနှိုင်းရှုံ့နှိမ့်ထားဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုအလို30နဲ့ချင်းပါတာမျိုးမလုပ်ဘဲနဲ့တကယ်တမ်းသားနဲ့ကြိုင်အွယ်ရှိအားလုံးပူစားပြုပါဝင်နိုင်တဲ့ပုံစံမျိုးကိုရတဲ့အဖြစ်ဆောင်တိုင်းပြီးတော့မှပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဆက်ပြီးပေါ်ဆောင်တင်တယ်လို့ကျွန်တော်ကတော့တိုက်တွန်းချင်ပါ
တယ်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ပအဝင်ဆွေးနွေးပေးတဲ့ဒီနိုင်ငံရေးကဲကဒေါက်တာရန်မျိုးသိန်းရခိုင်ပြည်မျိုးသားကောင်စီ ANC ထွေထွေတွင်ရင်မှုဦးထွန်းစွန်နဲ့အတူတခြားပအဝင်ဆွေးနွေးသူအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူကိုအောင်နဲ့အတူတင်ဆက်တဲ့ဒါရိုက်လေးလိုက်စီစဉ်ကိုနားဆင်ခဲ့ကြတာပါဒီစီစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ကျမတို့ရဲ့ VOA website လိပ်စာ burmese.voanews.com မှာလည်းအသံနဲ့နားဆင်နိုင်သလိုထိပ်တန်းသတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲကြီးညာပေးပါအောင်မယ်ရှင်
ဆီးရီးယားနိုင်ငံမှာစနေနေ့ကစတင်ပြီးပြစ်ခတ်ရဆဲရီအမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကအဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီးလို့ဆီးရီးယားအစိုးရရောသဘုံတွေကပါဒီနေ့ထုတ်ပြလိုက်ပါတယ်။ဒါပေမဲ့အစိုးရစစ်တပ်က IS Islamic State ကြွားနဲ့ Al-Qaeda ကိုရဲနဲ့ဆက်ဆက်နေတဲ့ဂျန်ဖွဲ့အဖွဲ့တွေကိုတော့ဆက်ပြီးစစ်ဆင်ရေးလုပ်မယ်လို့ကြေညာချက်ထဲမှာပြောသွားပါတယ်။အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်သဘုံဦးဆောင်တဲ့သဘုံတွေကြားဓာတ်ရိုက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမတ်လပထမပတ်ထဲမှာဖြစ်လာနိုင်ပြီးဒီဆွေးနွေးပွဲကိုအာဖဂန်ဆိုရဘက်ကလက်ခံကျင်းပပေးမယ်လို့ကြေညာချက်ထွက်လာပါတယ်။အခုလိုကြေညာချက်ထွက်လာတာကအာဖဂန်ငြိမ်းချမ်းရေးရဖို့အတွက်အာဖဂန်နစ္စတန်ပါကစ္စတန်တရုတ်နဲ့အမေရိကန်လေးနိုင်ငံကတန်တမန်တွေအနေနဲ့ကာဘူးမြို့တော်မှာဒီနေ့ထပ်ဆွေးနွေးပြီးမှဖြစ်ပါတယ်။ဒီလေးနိုင်ငံဆွေးနွေးပွဲအဖွဲ့ဝင်နိုင်ငံတွေကတာလီဘန်နဲ့အခြားသဘုံအဖွဲ့တွေအားလုံးအနေနဲ့2016ခုနှစ်မတ်လပထမပတ်မှာလုပ်မဲ့ပထမအကြိမ်ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ကြဖို့ကမ်းလှမ်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့သမ္မတလောင်းပထမရွေးချယ်ပွဲမှာနိုင်ငံအရှိမြောက်ပိုင်းနဲ့အရှိတောင်ပိုင်းတွေမှာအနိုင်ရပြီးတဲ့နောက်အမေရိကန်သမ္မတလောင်းနေရာရည်ချိုးပန်းနေတဲ့သန်းကျွယ်တစ်ထည်ကြီးဒိုနယ်ထရမ့်ဟာနိုင်ငံနောက်ချမ်းမှာကျင်းပမဲ့နေဗားဒါးပြည်နယ်ကပါတီတွေမဲပွဲမှာအနိုင်ရဖို့ကိုယုံကြည်မှုရှိနေပုံရပါတယ်။နောက်ဆုံးထွက်လာတဲ့သဘောထားစတန်ကောက်ယူမှုတွေကမစ္စတာထရမ့်မှာ40ရာခိုင်နှုန်းထောက်ခံမှုရရှိထားပြီး Republican ပြိုင်ပွဲတွေချမှာခြေစုံမှာရှိနေပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Marco Rubio နဲ့ Ted Cruz တို့ကတော့ထောက်ခံမှု20ရာခိုင်နှုန်းစီလောက်နဲ့ဒုတိယနေရာတွေအတွက်တူးနဲ့တူးသိပ်မကွာတဲ့အနေအထားမှာရှိနေပါတယ်ခင
်ဗျ။တရင်ချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ကျမခင်ဗျထွေးပါရှင်။ View American တန်ရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ24 32 25 50နဲ့အစောပိုင်းနာရီဝက်9:00နာရီကနေ9:00နာရီခွဲအထိကိုတော့လိုင်းလက်မီတာ190 kHz 1500ကနေအတန်လွှင့်ပေးခဲ့တာပါ။တို့ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာရှင်လန်းကြပါစေရှင်။ကျမတို့ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာပြန်ပြီးဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.